Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇန်နဝါရီလ26ရက်တောက်ကြနေည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925နဲ့30တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်အနေနဲ့တိုင်းပြည်ချိုးစီးပွားဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစီးပွားရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။မြန်မာစစ်တပ်ကိုရုရှားရဲ့ဂျက်တိုက်လေယာဉ်တွေရောင်းမဲ့အစီအစဉ်ကိုပြန်လည်စဉ်းစားဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုရုရှားကပယ်ချလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးမှာပါ။
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့စည်ရေပြိပခါတွေကိုဖြေလျှော့နိုင်ဖို့ TNL နဲ့ RCSS တို့ပထမအကြိမ်တွေ့ဆုံဆွေးနွေးတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
နှစ်နာရီ35လောက်မှတစ်ချိန်နှစ်နာရီ58မှတစ်ချိန်အခုလည်းလေညာဝေးနေတယ်ဟိုမှာဘုံလာကျဲတယ်ခဏနဲ့လာဖြစ်တယ်ဘုံကနေချင်းချုံ
ချင်းကချင်ပြည်နယ်တနိုင်းဘက်ကပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဒေသခံကိုဆမ်ကွန်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ကရင်ပြည်နယ်အတွင်းမှုရေးဆေးဝါးနိုင်နေရေးနဲ့ဖန်ဆင်းမှုအကြောင်းတခါဒီမန္တလေးဘက်ကကြောင်ဝင်းတဲ့ကိုဝင်ပြီးတော့ဆန္ဒပြတဲ့အကြောင်းသားတချို့ကြောင်ထုတ်ခွင့်ရတဲ့အကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လုံနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကကိုအကျိုးစီးပွားအတွက်ဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစီးပွားရေးမှာအရေးကြီးတဲ့အခက်အခဲကဆက်လက်ပါဝင်နေမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲမှာဒီကနေ့မင်းငွန်းပြောရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တခြားကမ္ဘာခေါင်းဆောင်တွေနေသူအမေရိကန်ကသာပထမဦးစားပေးဖြစ်ရှင်းလင်းတင်မှာဖြစ်ပေမဲ့အမေရိကန်တနေနိုင်ငံတဲ့အတွက်မဟုတ်တဲ့အကြောင်းညီလာခံမင်းငွန်းမှာပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့အမေရိကန်သားပထမဆွေးနွေးမူဝါဒကြောင့်ညီလာခံမှာအထူးအယုံဆိုင်ဆွေးနွေးရမယ်။ကမ္ဘာတွင်းပူးပေါင်းဆောင်ရွက်ရမယ်စနစ်ပေါ်ရက်ခတ်လာမှာကိုနိုင်ငံကခေါင်းဆောင်တွေစိုးရိမ်နေတဲ့ပေါ်သမ္မတကဖြည့်သိမ့်မှုကြိုးစားတဲ့အနေနဲ့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖွံ့ဖြိုးတိုးတက်လာတာနဲ့မျှကမ္ဘာကြီးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းလည်းပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းကုန်သွယ်မှုတွေမှာမမျှတတဲ့သဘောတူညီချက်မျိုးကိုတော့လက်ခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လွတ်လပ်စွာကုန်သွယ်မှုတွေကိုအားပေးပေမဲ့လည်းကုန်သွယ်ရေးမှာမမျှတမှုတွေဟာအားလုံးအတွက်နစ်နာစေတဲ့အတွက်အပြန်အလှန်ညီမျှမှုရှိဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာရေးရနဲ့ပတ်သက်လို့သမ္မတထရန့်ပြောဆိုရမှာတော့ IS ဆွေးရောက်တွေထိန်းချုပ်ထားတဲ့နယ်မြေအားလုံးကိုပြန်လည်သိမ်းပိုက်နိုင်မည်ဖြစ်ကြောင်းပြောဆိုခဲ့ပေမဲ့ချင်းချောက်မှုအန်ဒီရဲ့အဆုံးမသက်သေးကြောင်းလည်းပြောဆိုခဲ့တာပါ။နိုင်ငံတကာကတိုက်တန်းစီးပွားရေးလုပ်ငန်းရှင်တွေနိုင်ငံရေးကောင်ဆောင်တွေတက်ရောက်လာတဲ့ဒါဗော့စ်မြို့ကညီလာခံဖြစ်မြောက်ရေးစီစဉ်သူနဲ့ဆွေးနွေးမေးမြန်းခန်းအတွင်းမှာတော့သတင်းမီဒီယာတွေကိုသမ္မတထရန့်ကထိုးနှက်ဝေဖန်ခဲ့ပါတယ်။သမ္မတအဖြစ်တာဝန်ယူခဲ့ရင်ကစားလို့သတင်းမီဒီယာတွေရဲ့ညပတ်မှုတွေမမှန်မကန်သတင်းဖော်ပြမှုတွေကိုပိုပြီးသဘောပေါက်လာခဲ့ရကြောင်းပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့မှတ်ချက်ပြီးပြောဆိုချက်ကြောင့်မေးမြန်းခန်းနားထောင်နေသူတွေကြားကလှုံ့ပြောင်းတည်ရတဲ့အတန်တွေလည်းထွက်ပေါ်လာခဲ့ပါတယ်။
အမေရိကန်လွတ်တော်အမတ်တွေဖက်ကလက်ခံတာတမမဟုတ်ပဲချနိုင်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာညီနိုင်ရေးမှုပေါင်းသတ်မှတ်ချက်အသေးစိတ်ကိုသမ္မတအိမ်ဖီရောကကြာတာပြင်းနေနေမှာထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားကလေးကမိဘတွေနဲ့အတူရောက်လာတဲ့ Dream Master လို့ခေါ်တဲ့ရွှေပြောင်းအခြေချသူ18သိန်းအတွက်နိုင်ငံသားဖြစ်ခွင့်ရဖို့နှစ်တွေအကြာကြီးဆောင်ရနိုင်တယ်လို့ကန့်သက်ချက်တွေလည်းထည့်သွင်းထားပါတယ်။အခြေခံမူရထဲမှာနေကြလုံယုံရင်းနဲ့ဥပဒေကြောင်းအရလစ်ဟာချက်တွေကိုပြင်ဆင်ဖို့ရွှေပြောင်းအခြေချလာသူတွေရဲ့အနီးစပ်ဆုံးမိသားစုဝင်တွေမှာကပဲဆွေမျိုးနှိဆက်တွေကိုပါလာရောက်ခွင့်ပေးတဲ့အစီအစဉ်ကိုအဆုံးသတ်ဖို့ဗီဇာကန်ဆယ်မဲ့အစီအစဉ်ရပ်ဆိုင်မှုနဲ့တကားလိုခေါ်တဲ့နေရာပြန်မပေါ်ရေးကောက်ွယ်ထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးအမြဲတမ်းအဖြစ်တစ်ခုရှာနိုင်အောင်ထည့်သွင်းထားတဲ့အကြောင်းအိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူဆာရာဟကဘီဆန်နက်စ်ကပြောပါရယ်လွတ်တော်ဖက်ကအရေးယူဆောင်ရွက်ဖို့နှစ်ပေါင်းများစွာပြည့်ခွက်ခဲ့တာကြောင့်ဒီအချိန်မှာအလုံးလက်တွဲဆောင်ရွက်ဖို့အချိန်ရောက်နေပြီလို့လည်းပြောဆိုသွားပါရယ်တကားအစီအစဉ်ရအမေရိကန်ပြည်ထောင်စုမှကလေးဘွားတွေကရောက်လာပြီးတော့နေထိုင်ခွင့်ရသူအကျုံးဝင်သူတွေအနေနဲ့အလုတ်ကိုင်းပညာရေးလိုအပ်ချက်တွေနဲ့ပြည့်စုံပြီးအချင်းစရိတာကောင်းမွန်မယ်ဆိုရင်ဆယ်နှစ်ကနေ12နှစ်အတွင်းနိုင်ငံသားဖြစ်ခွင့်ရနိုင်မှာပါသမ္မတဒေါ်နယ်ထရမ့်ကတော့အိမ်ပြည်တော်ရဲ့အဆိုပြုချက်နဲ့ပတ်သက်လို့အရေးမွဲပြောဆိုထားပြီး Dreamer လို့ခေါ်တဲ့ရွှေပြောင်းလာသူတွေအနေနဲ့မစိုးရိမ်ဖို့တရင်နောက်တွေကိုပြောဆိုထားပါတယ်
။အမေရိကန်သမ္မတယူကော့ဘောမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုယာယီကဖျက်ရှားဖို့ပြီးခဲ့တဲ့နှစ်ထဲသမ္မတဒေါ်နယ်ထရမ့်ကညွှန်ကြားခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မူလာကိုဖျက်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းဟာအတူရောက်တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲမှာရောက်နေတဲ့သမ္မတထရန့်ကပြောဆိုလိုက်တာပါအထူးစုံစမ်းစစ်ဆေးမှုကိုဖျက်ရှားဖို့ပြီးခဲ့တဲ့နှစ်ဇွန်လထဲမှာပဲသမ္မတကညွှန်ကြားခဲ့ပေမဲ့အင်ဂျီရောအတိုင်ပင်ခံပုဂ္ဂိုလ်ကအလုပ်ထွက်မယ်ဆိုပြီးချိန်ချောက်ခဲ့တာကြောင့်လက်လျှော့ခဲ့ရကြောင်းအမေရိကန်သတင်းစာကြီးတွေဖြစ်ကြတဲ့ဝါရှင်တန် Washington Post နဲ့ New York Times တို့ကဖော်ပြခဲ့ကြတာဖြစ်ပါတယ်။သူစုံစမ်းရေးမှူးမော်လာကတော့ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတ Trump ရဲ့ CIA ဖွဲ့နဲ့ Russia တို့ကြားဆက်နွယ်မှုရှိမရှိစုံစမ်းနေတယ်လို့တရားရေးလုပ်ငန်းတွေမှာသမ္မတအင်ဂျီရောကနှောက်ယှက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုပါစုံစမ်းနေတာပါ။သူစုံစမ်းရေးမှူးအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုဥဆောင်ဖို့အရေးချင်းမမီဘူးလို့သတ်မှတ်နိုင်တဲ့ကိုရိုးစီဝါပြိပခတ်ကိစ္စ၃ခုရှိနေတယ်လို့သမ္မတကယူဆထားတဲ့အတွက်အလုပ်ဖြုတ်ဖို့တရားရုံးဝန်ကြီးဌာနကိုညွှန်ကြားခဲ့တာဖြစ်ကြောင်းလဲအမေရိကန်သတင်းစာတွေကဖော်ပြခဲ့ကြတာပါ။အထူးစုံစမ်းရေးမှူးမူလကိုအလုပ်ဖြုတ်မဲ့သမ္မတရဲ့အမိန့်ကိုတော့တရားရေးဌာနထံအကြောင်းကြားဖို့အင်ဂျီရောတိုင်မင်ဂန်ပုဂ္ဂိုလ်ဒေါ်မဂန်ကညှင်းဆန်ခဲ့တယ်လို့လဲသတင်းတွေကဖော်ပြခဲ့ကြတာပါ။သူစုံစမ်းရေးမှူးကရာထူးကဖြုတ်လိုက်မယ်ဆိုရင်တော့သမ္မတအတွက်အကြီးအကျယ်ပြဿနာပေါ်နိုင်တယ်လို့တရားရေးလုပ်ငန်းတွေကိုဆွတ်ဖက်မှုနဲ့လည်းကြီးမားတဲ့တရားမှုတွေကျင်းပနိုင်တယ်လို့အင်ဂျီရောတိုင်မင်ဂန်ကယူဆခဲ့ကြောင်းလည်းသတင်းတွေကဖော်ပြခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံစီယုံတကူမီးလောင်ရာမှာတိုက်စုံမှုဦးရေအတွက်42ဦးထိရှိသွားပြီဖြစ်တယ်လို့တိုက်စုံမှုတိုးလာအောင်မယ်လို့လည်းခန့်မှန်းရပါတယ်။မီးလောင်မှုကြောင့်လူပေါင်း80ထက်မနည်းဒဏ်ရာရသွားပြီး10ဦးကတော့စိုးရင်ရတဲ့အခြေအနေမှရှိပါတယ်။ဆိုးလ်မြို့တောင်ဘက်ကီလိုမီတာ300အကွာမှရှိတဲ့မီရယန်မြို့ကစင်ဂျုံစေယုံရဲ့အရေးပေါ်အခန်းကနေဒီကနေ့ကြာနေမနဲ့အစောပိုင်းမှာမိဆာလောင်ပြီးတော့ခက်မမြမိကူသွားခဲ့တယ်လို့မိသားသမားတွေကပြောပါတယ်။မိလောင်တဲ့အချိန်မှာဆေးရုံထဲမှာလူနာပေါင်း100ကျော်ရှိနေပြီးအနည်းမှလည်းလူအုံယုံတစ်ခုရှိပါတယ်။လူအုံယုံထဲကလူနာပေါင်း94ဦးကိုတော့ဘေးလွရာရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ The Korean Herald သတင်းဌာနကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသူ့ရဲ့ထိတ်တဲ့အကြံပေးတွေနဲ့အရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူပြီးတော့နောက်ထပ်တိုက်စုံမှုတွေတိုးမလာစေဖို့မိသားတင်ခဲ့တဲ့လူနာတွေအတွက်လိုအပ်တဲ့ဘလို့ဆေးဝါးအကူအညီမျိုးကိုမဆိုပေးအပ်ဖို့တိုက်တွန်းခဲ့ပါတယ်။မိလောင်မှုကြောင့်သမ္မတကဆေးမီကောင်းဖျားကြောင်းပြောခွင့်ရသူကဆိုပါတယ်။မိညွန့်တွေကို၃နိုင်ကြောချအောင်ညင်တက်ခဲ့ရတာပါမိလောင်ရတဲ့အကြောင်းရင်းကိုမသိရသေးဘူးလို့မိသက်အရာရှိချုပ်ချင်းမုံယူကသတင်းထောက်တွေကိုပြောပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရုရှားကစစ်လက်နက်ပစ္စည်းတင်ပို့လာမြန်မာနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်တိုးမြင့်မှုတွေသာယူရကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြင့်ရှိကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်သာနူရက်ကတော့မြန်မာနိုင်ငံကိုလက်နက်ရောင်းချမဲ့အစီအစဉ်ဟာလူ့ခွင့်ရေးပြဿနာတွေကြုံနေရတဲ့နေရာတွေမှာရုရှားကလက်နက်နဲ့ဖြစ်ရှင်းတာကိုအားပေးဖို့ကြိုးစားတဲ့နောက်ထပ်လုပ်ရက်တစ်ခုဖြစ်မနေ့ကဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ထို့သဖြင့်မြန်မာနိုင်ငံရဲ့ခိုင်ပြင်းနယ်မှာလူ့ခွင့်ရေးပြဿနာတွေပေါ်ပေါက်နေချိန်မှာရုရှားအနေနဲ့ငြင်းချမ်းတဲ့နည်းလမ်းတွေနဲ့ပါဝင်ကူညီရမယ့်အစားလက်နက်နဲ့အားပေးဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာနိုင်ငံရဲ့ကာဝေးရေးစွန့်ရည်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရက်သားတွေဒီအတိတ်ဒုက္ခရောက်အောင်ချင်းချောက်အောင်ရနိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုတာဟာစိတ်ကူးရင်ပြောဆိုတာရောက်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။ရုရှားနိုင်ငံလုံး SU-30 အမျိုးအစားချက်တက်လေယာဉ်6ဆင်းကိုရောင်းချမဲ့အစီအစဉ်ကိုတော့ရုရှားကာဝေးဝန်ကြီးဆာဂေးရှိုဂူရဲ့မကြာသေးခင်တုန်းကမြန်မာနိုင်ငံခီးစင်မှာပဲသဘောတူညီချက်ရရှိခဲ့ကြတာပါ။အမေရိကန်ဆိုရအနေနဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာအခြေအနေတွေကြောင့်မြန်မာစစ်တပ်ကိုတင်နန်းတွေလက်နက်တွေနဲ့စစ်ပဆိုင်ရာနည်းပညာအကူအညီမပေးဖို့မူဝါဒကိုကာလကြာရှည်ကင်ဆယ်ထားခဲ့ကြောင်းနဲ့ဒီမူဝါဒကိုနိုင်ငံတကာတိုင်ဝမ်ကလည်းလက်ခံထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံအပေါ်ဝေဖန်ပြောဆိုနေကြတဲ့လူအခွင့်အရေးလှုပ်ရှားသူတွေကိုဂရုစိုက်ဖို့မလိုကြောင်းမြန်မာအစိုးရထိတ်တန့်ခေါင်းဆောင်တဦးဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်ခဲ့တဲ့အိန္ဒိယနိုင်ငံ New Delhi မြို့တော်ကဖိလစ်ပိုင်အိန္ဒိယစီးပွားရေးနှီးနှောဖလှယ်ပွဲမိန့်ခွန်းမှာဖိလစ်ပိုင်သမ္မတကထည့်သွင်းပြောဆိုလိုက်တာပါ။တိုင်းပြည်နဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိစ္စရပ်တွေကိုပြောဆိုရမှာလူအခွင့်အရေးလှုပ်ရှားသူတွေဟာစူးစူးညံ့ညံ့ဖြစ်အောင်လှုပ်တတ်သူတွေဖြစ်ကြောင်းဒါကြောင့်လည်းအရေးလုံနေစရာမလိုကြောင်းဖိလစ်ပိုင်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်စခန်30လောက်ကိုစီးနင်းတက်ခဲ့တဲ့ ARSA အစွန်းရောင်အုပ်စုကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနောက်ဆက်တွဲအဖြစ်အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတုတ်ခတဲ့တိုင်းနဲ့ချီထွက်ပြေးခဲ့ရတဲ့အတွက်မြန်မာအစိုးရဘောကူလာတပ်ကအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်မှုတွေနဲ့ PR တွေကြီးထွားလာနေတာပါ။အထူးသဖြင့်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေအတွက်ထောင်အောင်ဆန်းစုကြည်ကကာကွယ်ပေးတာမျိုးမရှိဘူးဆိုပြီးဝေဖန်ခံရတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတ ဒါတေးကတော့ငင်းချမ်းရဲ့နိုဘယ်ဆုရှင်တဦးဖြစ်ထောင်ဆန်းစုကြည်ကခုခါလူခွင့်ရေးလှှရှားသူတွေရဲ့ဝေဖန်မှုတွေခံရတဲ့အကြက်တဲနဲ့ရင်ဆိုင်နေရတဲ့အပေါ်တနာကယူနာတက်မိကြောင်းလဲမိန်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတကိုရိုင်းကတော့မူရီဆေးဝါတိုက်ဖြတ်ရေးစီမံချက်အတွင်းမူရီဆေးဝါ၃ဆသူမောင်ခိုသူအဖြစ်တန်ရရှိသူ3900ကျော်လုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ရတဲ့အတွက်လူခွင့်ရေးအုပ်စုတွေရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
စီးရီးယားနိုင်ငံမှာတူရကီရဲ့စစ်စင်ရေးတွေကိုရှော့ချပြီး IS အစ္စလာမ်စစ်သွေးကြွတွေကိုချေမှုန်းရေးအာရုံစိုက်ဆောင်ရဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။မြောက်အတ္လန္တိတ်နေတိုစာချုပ်ဖော်ဝင်နေဖြစ်ကြတဲ့အမေရိကန်နဲ့တူရကီတို့ကြားအပြန်အလှန်မယုံကြည်မှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ကအခုလိုတိုက်တွန်းလိုက်တာပါ။ဒီချိန်မှာပဲတူရကီနိုင်ငံကလည်းစီးရီးယားနိုင်ငံတွေကကတ်လနတ်တိုင်းတွေကိုအားပေးကူညီနေရတဲ့ရပ်ဆိုင်မှုဒီလိုမှမဟုတ်ရင်တော့စီးရီးယားစစ်မြေပြင်မှာတူရကီတပ်ဖွဲ့တွေနဲ့အမေရိကန်ထိတိုက်တိုးလာနိုင်ကြောင်းတူရကီဘက်ကသတိပေးထားပါတယ်။စီးရီးယားရေးမှာတူရကီနိုင်ငံကဥဆောင်တဲ့တပ်ဖွဲ့တွေရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတင်းမာမှုတွေကြီးထွားနေရတယ်ကိုရှော့ချဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့တူရကီသမ္မတတို့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးပြောဆိုခဲ့ကြပြီးတဲ့နောက်မတူကွဲပြားတဲ့ပြောဆိုချက်တွေကြောင့်အခြေတင်ဖြစ်စရာအခြေအနေတွေဖြစ်ခဲ့ရပြီးနိုင်ငံဆက်ဆံရေးမှာလည်းနောက်ထပ်ထိုးနှက်ချက်တစ်ခုဖြစ်ခဲ့ရပါတယ်။စီးရီးယားနိုင်ငံကကတ်ပြည်သူစစ်တွေကိုတူရကီကထိုးစစ်ဆင်နေရတယ်ကိုရှော့ချဖို့သမ္မတရီချစ်တိုင်အာရိုဝန်ကိုတိုက်တွန်းပြောဆိုခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့ပြောဆိုချက်ကိုတော့တူရကီဘက်ကပယ်ချခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်အစိုးရကတော့တူရကီသမ္မတနဲ့တယ်လီဖုန်းဆက်ပြောဆိုရမှာအမေရိကန်ဘက်ကပြက်ပြက်သားသားရပ်တည်ဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။စီးရီးယားနိုင်ငံအဖရင်ဒေသမှာတင်းမာမှုတွေရောပါရေးအမေရိကန်သမ္မတကပြောဆိုထားတဲ့အတိုင်းဆက်လက်ရပ်တည်နေဆဲဖြစ်ကြောင်းနဲ့တူရကီခေါင်းဆောင်တွေကလည်းဒါကိုနားထောင်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူအက်တာနော်ရက်ကပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုကတော့တူရကီနိုင်ငံကထိုးစစ်ဆင်နေတဲ့ကပ်ပြည်သူစစ်တွေကိုအားပေးထောက်ခံနေတာလည်းဖြစ်ပါတယ်
။ဖီနီဆွဲလာနိုင်ငံရဲ့လာမယ့်သမ္မတရွေးကောက်ပွဲမှာအတိုက်ခံညွန်ပေါင်းအဖွဲ့ဝင်ရောက်ရှင်ပြိုင်ခွင့်ကိုအမြင့်ဆုံးတရားရုံးကပိတ်ပင်လိုက်ပါတယ်။ဒီလို့ရဟာလူကြိုက်နေတဲ့လက်ဝဲဝါဒီသမ္မတနီကိုလတ်စ်မာဒူရိုကိုနောက်ထပ်တက်တန်တစ်ခုအနံ့ရဖို့အာမခံပေးလိုက်တယ်လို့ဖြစ်သွားခဲ့တာပါ။ရွေးကောက်ပွဲဝင်မဲ့ပါတီတွေနဲ့ကိုယ်စားလှယ်လောင်းတို့ဒီသတင်းမှအတွင်စီရင်ပေးသွင်းနိုင်ဖို့ရက်သတ်မှတ်ထားခဲ့တာပါ။ဒါပေမဲ့လည်းစီရင်လက်ခံတဲ့ရက်ကို6လနောက်ဆုတ်ဖို့ကြာရပလေးနဲ့နောက်မိုင်းမှာအထက်တရားရုံးကရွေးကောက်ပွဲကောင်းစီကိုအကြောင်းကြားလိုက်တာဖြစ်ပါတယ်။ဒီလိုအမိန့်ချလိုက်ရတဲ့အကြောင်းရင်းကိုတော့တရားရုံးကပြောဆိုခြင်းမရှိပါဘူး။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။ခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်မှာအစိုးရတပ်ရဲ့လေကြောင်းပစ်ခတ်တိုက်ခိုက်မှုတွင်အရက်သားတဦးသေဆုံးပြီးလူတချို့ဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရသူဒေသခံတွေကပြောပါရတယ်။တနိုင်းဒေသကိုဆန်နဲ့လောင်စာဆီရိတ်ခါတင်သွင်းမှုဖျက်တောက်ထားတာဟာတာမန်ပြည်သူတွေကိုသာထိခိုက်နစ်နာစေတဲ့အတွက်ဒါကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အများစုကတောင်းဆိုနေကြပါတယ်။ဒီအကြောင်းပြည်စုံကိုကိုညံဝင်းအောင်ကတင်ပြမှာပါရှင်
ဒီရပိုင်းအတွင်းကချင်ပြည်နယ်ဒေသတချို့မှာအစိုးရတပ်တွေနဲ့ KIO KIA ကချင်လက်နက်ကိုင်တပ်တွေကြားတိုက်ပွဲတွေပြင်းထန်လာနေပြီးဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ်အထူးသဖြင့်တနိုင်းမြို့ပြင်တဝိုက်အစိုးရတပ်ရဲ့ထိုးစစ်တွေအရှိန်မြင့်လာနေတာပါတနိုင်းမြို့နယ်အနောက်ဘက်ဟူကောင်းဒေသက KIA တပ်မဟာနှင့်တိုင်းရင်း14ထိန်းချုပ်ရာပရင်းမော်တဝိုက်ကိုဒီကနေ့မွန်းလွဲပိုင်းမှာတပ်မတော်ကလေကြောင်းကနေပစ်ကတ်တိုက်ခိုက်တာကြောင့်ဒေသခံတဦးတည်ဆုံးပြီး၄ဦးထက်မနည်းဒဏ်ရာအပြင်းထန်ရသွားတယ်လို့စစ်ပွဲအတွင်းထွက်ပြေးနေရတဲ့ဒေသခံကိုဆမ်ဂွန်ကပြောပါတယ်
။အဲတည်ဆုံးတဲ့လူရဲ့နာမည်က928နဲ့နောက်ဒေါ်တင်းနံပေါ်အသက်က90၊ညာဘက်လက်ပြင်မှာရှိတယ်။အဲနောက်မောင်ဦးထွန်း28နဲ့ဒူဝါကောင်းမှာရှိတယ်။နောက်မှမတင်းဆဲ၊မတင်းဆဲကဒူဝါ29နဲ့ဒူလက်ချောပြင်။နောက်မဇန်နိုးအောင်ဒူဝါ30နဲ့ဒူဝါ1နဲ့ကျိုးလေးပေါင်းမှရှိတဲ့တညာရတယ်ဒီမှာဆေးခန်းမှရှိတဲ့ဆေးတွေတော့ကျွန်တော်ကိုလုပ်ကူထားတယ်အဲ့ဒါပြီးလို့ရှိရင်ကျွန်တော်တနင်္လာရက်ရုံကိုပို့ဖို့အစီအစဉ်ရှိတယ်ခင်ဗျ
2016အောက်တိုဘာလကနေစတင်ခဲ့တဲ့မြမတက်မတော်ရဲ့တနိုင်းဒေသနယ်မြေရှင်းလင်းရေးစစ်ဆင်မှုဟာအခုချိန်မှာအရှိန်မြင့်လာနေတယ်လို့ NLD ပါတီတနိုင်းမြို့နယ်ကချင်ပြည်နယ်လွှတ်တော်အမတ်ဦးဇော်ဝင်းက VOA ကိုပြောပါတယ
်အဲတနိုင်းမြို့နယ်ဦးကောင်းဒေသဘရင်မော်ပေါ့ရှိတဲ့ဘက်တီတော့ဒီကတန်နေကြရတယ်ရရင်တွေဝဲပြီးတော့အတန်နေတော့ကြားနေရတယ်ဗျဖိုးစစ်ကတော့အခုနောက်ပိုင်းတော့နည်းနည်းတော့ပူတော့မြင့်လာတာပေါ့နော်ဒါပေမဲ့အခုကျွန်တော်တို့ရှိမှစဖြစ်တာက2016အဲ့မှာဆယ်လာပိုင်းကနေကျွန်တော်တို့ဘက်ကစန်နေစီတိခါတွေဖြတ်တောက်ပြီးတော့စပြီးဖြစ်လာတာအပူဆိုးလာတာက2019 9လပိုင်းမှာအဲ့နောက်ပိုင်းအဲ့လိုပူပူပြီးတော့ဖြစ်လာတယ်ပေါ့
ခူးကောင်းဒေသကိုတက်မတော်ကဘုံကျဲတိုက်ခိုက်တဲ့မြင်ကွင်းကိုကိုဆမ်ကွန်ကပြောပြပါတယ်
ကျွန်တော်ကတော့ဟူကောင်းဒေသမှာရောက်နေပါတနိုင်တက်မှာဒီမှာတော့အဲနှစ်နာရီ35လောက်မှတစ်ချိန်နှစ်နာရီ58မှတစ်ချိန်အခုလည်းလေးများဝေးနေတယ်ဟိုမှာ ပုံလာကျဲတယ်ခဏနဲ့လာပြစ်တယ်ပုံကနှစ်ချိန်သုံးချိန်ကျပြီခင်ဗျာအတန်ကြာရတာကအခုလေရင်ပြန်နေစည်းနဲ့တက်တက်ချင်းပြန်လာဝဲနေတာကိုကဒါကခင်ဗျားတော့ဒီလန်စာစားဖို့အေးသူရင်နေကြတာပေါ့အခုဒီမှာရှိတဲ့လူကတော့အရှိတူပြင်းတူတပိုင်းတနေရမျိုးလုံးကြတာပေါ့ဗျာအဲ့လိုမျိုးလူတွေပေါ့
ကျေဦးကချင်လက်နဲ့ကင်တက်ဆူမိုးရာပရင်မော်နဲ့ရွှေမော်တွေကိုထိန်းချုပ်နိုင်ဖို့တမတော်ကကြိုးပမ်းတဲ့အနေနဲ့တနိုင်းဒေသကိုရိတ်ခါတင်သွင်းမှုဖြတ်တောက်ထားတာကိုပြန်ဖွင့်ပေးဖို့ကချင်ပြည်နယ်လွှတ်တော်မှတင်ပြခဲ့တဲ့အဆိုအောင်မြင်ပေမဲ့ကချင်ပြည်နယ်အစိုးရကလက်တွေ့အကောင်အထည်ဖော်နိုင်ခြင်းမရှိသေးဘူးလို့ပြည်နယ်လွှတ်တော်အမတ်ဦးစော်ဝင်းကပြောပါတယ
်လွှတ်တော်မှနယ်လုံးဝင်ကြီးပြောင်းဝင်ကြောတာကတော့ကျွန်တော်တနိုင်းဒေသဟူကောင်းဒေသမှာပရင်တွေတူးနေတယ်ရွှေတွေတူးနေတယ်အဲတဘောပောင်းဝင်ကျင်နေလဲပျက်စီးနေတယ်ဒီကန်အီကန်ဖွဲ့စည်းရလဲသူတို့ပဲအခွန်ခတွေရနေတယ်နိုင်ငံတော်အခွန်မရဘူးဆိုပြီးတော့ဒီစံနဲ့စီနဲ့ရိတ်ခါတွေကို limit နဲ့ပဲယူကင်းပြူတာပေါ့နော်အဲ့လိုပြောတဲ့အခါကျတော့ကျွန်တော်2013 3လပိုင်းမှာကျွန်တော်အရေးကြီးဆိုတင်ခဲ့တယ်စံနေစီဒီဈေးအလွန်အင်မတန်မြင့်ပြီးတော့ဝယ်စားလို့တော့မရအောင်အနေထားဖြစ်သွားတဲ့အတွက်ဒါတွေကိုအရင်တိုင်းပဲလွတ်လွတ်လပ်လပ်ပဲယူရောင်းချခွင့်ပြုဖို့ဆိုပြီးတော့ကျွန်တော်ကအရေးကြီးဆိုတင်ခဲ့တာပါဗျအဲ့အရေးကြီးဆိုလဲကျွန်တော်ကချင်ပြည်လွတ်တော်မှာတော့အဆူအအောင်တယ်သို့တော့အဲ့အဆူအတိုင်းအဆူအဖွဲတော့ဒီနေ့အချိန်ထိကောင်းထဲပေါ်လို့မရသေးဘူ
းလက်ရှိအခြေအနေတွေအရဆိုရင်တနိုင်းဒေသမှာစစ်ပွဲတွေရော့ကျသွားမဲ့သဘောမရှိပဲအနာဂတ်ညဉ့်ဉန်းရေးကိုပါထိခိုက်နေပြီလို့ဦးစော်ဝင်းကသုံးသပ်ပါတယ
်လက်ရှိနေထားရဒီသူအများကြီးတော်တော်ဒုက္ခရောက်တယ်အဲ့ကြောင့်ကျွန်တော်တနိုင်းဒေသမှာဖြစ်နေတဲ့အခင်းကျင်းကကျွန်တော်ငြိမ်းချမ်းရေးအတွက်လဲနှောက်ယှက်ဖြစ်နေပြီလို့ပြောလိုပါတယ
်ဒီအပိုင်းတွေအတွင်းကချင်ပြည်နယ်တနိုင်းဟူကောင်းဒေသဆွန်ပရာဘွန်နဲ့မန်စီဘက်မှာတိုက်ပွဲတွေဖြစ်နေပြီး2019ဇွန်လနောက်ပိုင်းဖြစ်လာတဲ့တနိုင်းဒေသစစ်ကြောတနိုင်းမြို့ပေါ်မှာစစ်ဘေးတင်းရှောင်နေရသူတွေအခုချိန်ထိအိမ်မပြန်နိုင်ကြသေးပါဘူးခင်ဗျာ
။ကိုညံဝဲအောင်တင်ပြခဲ့တာပါရှင်။အခုတော့ TNLA နဲ့ RCSS တို့စစ်ရေးပဋိပက္ခရေးတွေးဆောင်ဆွေးနွေးပွဲအကြောင်းတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းကာလအတန်ကြာစစ်ရေးတင်းမာနေကြတဲ့တအောင်ပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကနေစစ်ရေးပဋိပက္ခတွေကိုဖြေလျှော့နိုင်ဖို့တရုတ်နိုင်ငံနယ်စပ်အတွင်းပထမဦးဆုံးအကြိမ်ပနာမတွေးဆောင်ခဲ့ကြတာပါ။အခုတွေးဆောင်မှုမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့နောက်တစ်ကြိမ်တွေးဆောင်ဖို့အတွက်လမ်းစာဖွင့်တဲ့သဘောလို့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ VOA သတင်းတောက်နိုင်ကွင်ကလည်းတရင်ပြဖို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးသင်းမာနေတဲ့တန်းပလောင်မျိုးရလူမျိုးရေးသတ်မတော် TNLA ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သတ်မတော် RCSS SSA ဖွဲ့တို့ကြားလက်ရှိဖြစ်ပွားနေတဲ့ပြည်ပခန့်တွေကိုဖြေရှင်းနိုင်ဖို့ပရမဆုံးကြိမ်ပနာမတွေ့ဆုံဆွေးနွေးခဲ့တယ်လို့ TNLA သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုတိုင်းကျော်ကပြောပါရယ်။
လက်စားတင်ရရမှာကျွန်တော်တရားပြဆိုလဲပြဆိုလာတော့အကြောင်းရင်းကတော့ကျွန်တော်ဖက်ပေါ်တော့မဖြစ်နေတဲ့ပြိပခါကိုဘယ်လိုရက်ဆိုင်မလဲဘယ်လိုဖြေရှာမလဲပေါ့ပြဆိုကလည်းပနာမပေါ့နော်နောက်တစ်ကြိမ်ဆင်းရဲမှုပြောင်းကျွန်တော်အစပြုတဲ့ပုံတော့ရှိတယ
်ပြီးခဲ့တဲ့22ရက်နေ့ကတရုတ်နယ်စပ်တနေရမှာတွေ့ဆုံခဲ့တာပါဒီတွေ့ဆုံမှုမှာသူးသူးခြားခြားဆုံးမြတ်ချက်တွေမချနိုင်ပေမဲ့သို့ဆိုမှုအတွက်လမ်းစားဖွင့်တဲ့သဘောလို့ဘူမူတိုင်ကျော်ကပြောပါတယ
်။ RCS နဲ့ဂျင်းတဖက်နဲ့ပြိပခါရင်းဖြစ်တဲ့အဲပြိပခါကိုဘယ်လိုအပြေရှာကြမလဲ။အဲဟာကိုအနမနာအနေနဲ့ကျွန်တော်တွေးဆတဲ့ပြင်းနောက်တစ်ကြိမ်တွေးဆမှုအတွက်လမ်းစားဖွင့်တဲ့သဘောအဲ့လိုအလောက်ပဲရှိတယ်ပေါ့
။နောက်သာတွေးဆမှုနေ့ရက်ကိုအတိအကျသတ်မှတ်နိုင်ခြင်းမရှိပေမဲ့လည်းနှစ်ဖက်ကောင်းဆောင်တွေသတ်မှတ်ဆွေးနွေးဖို့ကတော့သဘောတူညီခဲ့ပါတယ်။အခုတွေ့ဆုံမှုမှာ BSLF TNLA ဘက်ကတွဲဖက်သွင်းမှုနဲ့မဟာမိတ်ဆက်ဆံရေးမှူးတာပန်လှဦးဆောင်ပြီးစစ်ဘက်ဆိုင်ရာရရှိသူပါဝင်ပြီးတော့ RCSS SSA ဘက်ကဗဟုကော်မတီဝင်တူနဲ့စစ်တေသဆိုင်ရာရရှိသူပါဝင်လဲလို့ဗိုလ်မှူးတိုင်ကျော်ကပြောပါရယ်။ဒီတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့ TNLA ကနေဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါရယ်။ TNLA အဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA တို့ဟာ2015ခုနှစ်ကနေဒီလ20ရက်နေ့ထိတိုက်ပွဲဖြစ်ပွားနေပါရယ်။တပတ်စစ်ရေးသိမ်းမာနေတဲ့အချိန်ဒီကနေတွေ့ဆုံညှိနှိုင်းတာဟာကောင်းမွန်တယ်လို့ရှမ်းလူငယ်ကွန်ရက်တာဝန်ခံဆိုင်ငွေကအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီစီပါတယ်အဲ့လိုမျိုးတွေ့ဆုံတာတိုင်းဒါချင်းချင်းပဲလေတော့ဘယ်လိုပဲဖြစ်ဖြစ်ညှိနှိုင်းချင်းတွေတာကောင်းပါတယ်လို့ကျွန်တော်ခံယူပါတယ်
။ DNLA ဖွဲ့ဟာမြန်မာအစိုးရနဲ့ NC လက်မှတ်မရေးထိုးနိုင်တဲ့ဖွဲ့ဖြစ်ပြီးသမ္မတော်နဲ့လည်းတိုက်ပွဲဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်သမ္မတော် RCSS SSA ဟာမြန်မာအစိုးရနဲ့ NC ရဲ့ပြည်ရလက်မှတ်ရေးထိုးထားပေမဲ့လည်းမြမတမတော်နဲ့ရန်ပန်ညာကသီးသွေးမှုတွေဖြစ်ပွားနေပါတယ်။မ မနေ့ကလည်းဒီပေါ်မျိုးနဲ့ကြောက်မဲဒီပေါ်သွားပြည်တော်စုကာလမကြီးပေါ်မှာအာစီအဆက်အဆက်ဆက်ဖွဲ့တွေကနေနေမြေကျော်လုံဝင်ရောက်ပြီးအရသားတွင်နဲ့ဖီးသွားပြည်သူတွေထံမှာအရမဆက်ကြီးကောက်ခံလျက်စီချောင်းတရင်ရတမတော်စီချောင်းတွေကနေခီးသွားများတွင်နဲ့သွားရောက်ရှင်းလင်းခဲ့ရမှာအာစီအဆက်အဆက်ဆက်ဖွဲ့ဝင်တို့ကအသေးဖန်းစီရမိခဲ့ပြီးပစ္စတိုတလက်ကြီး600တုပ်ကိုတင်းစီရမိတယ်လို့တမတော်ဘက် set to Lum Yashike Babu. Munega di Bomunetwin Pika Mochini Guru, New Kantu Pita, Shanlunga Kunyata Wonka, Sangwega Kulu Pio Ware.
Munegani don't like Quavo, ya? Sanadani Jayare.
ပုံတန်နဲ့မခါတော့ကြားရတယ်အရာဝတ်နဲ့တယောက်ကြောက်ဆုံးတယ်လို့ကြားရတယ်ဗျအဖွဲ့ရလို့တော့မပြောဘူးဗျအရာဝတ်နဲ့ပါလေဗျကျွန်တော်ဒီဘောတုံခေါ်တန်လန်းဂူကိတ်ပေါ့အဲ့ဒီရွာနာမှာဖြစ်တာအလောင်းကိုတော့တို့ကြောက်မဲဟုတ်ပြန်တယ်တော့တယ်ဒီဘောလည်းမကောင်းပြည်တော်စုလမ်းပေါ်ငွေကောက်ခံလည်းအဖွဲ့ဟာ RCS အဖွဲ့ကမဟုတ်ဘူးလို့လဲတောင်ပိုင်းရှမ်းပြည်သမ္မတတို့အနယ်လီဖွဲ့သူနဲ့တိုက်ပွဲဖြစ်ပွားနေတယ်လို့တီအနယ်လီနဲ့တောင်ပိုင်းရှမ်းပြည်သမ္မတတို့အကြားပြိပခါလျှော့ချနိုင်ရေးပရမဆုံးကျင့်တွေ့ဆုံဆွေးနွေးလာတာဟာဒေတာခံတွေနေနဲ့ကျူဆူနေကြတယ်လို့ဒေတာသွင်းစစ်ရေးရှင်လျှော့ချနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ နိုင်ကွန်အင်တရင်ပြပူခဲ့တာဖြစ်ပါတယ်အခုတော့ကရင်ပြည်နယ်အတွင်းမူရစေဝနိုင်နေရေးတလက်ကြီးကြရအောင်ပါကရင်ပြည်နယ်ဖအံမြို့နယ်အတွင်းရွာတရွာမှာဇန်နဝါရီလ26ရက်နေ့ကမူရစေဝနိုင်နေရေးရက်တပ်ဖွဲ့တွေကမူရစေဝကိုဖမ်းဆီးရကနေမြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲရေးလုပ်ထားတဲ့
KNU KNL ရင်းချင်းရေးကောင်စီတပ်ဖွဲ့ဝင်တွေနဲ့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတေဆုံးတဲ့ရတာတွေရှိခဲ့တယ်လို့ကရင်ပြည်နယ်နေကြားဆောင်တပ်ကတာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကိုတော့
ဒီနေကြားဆောင်တက်ကမပါဝင်ဘူးလို့ဆိုပါတယ်နှစ်ဖက်ပြစ်ခတ်မှုဖြစ်ပွားခဲ့ရတဲ့အခြေအနေကိုတော့ကရင်နေကြားဆောင်တက်ကဘုံမှုသိမ်းဆောင်မင်းကိုဆက်သွယ်မေးမြန်းခဲ့ရမှာအခုလို့ပြောပြပါတယ်။ဒါရဲဘက်ကဒီကျင်းမပါပါဘူး။ရဲကဒီကျင်းမင်းရဲ့အဖွဲ့တွေပေါ့အဲဒါတချို့တို့အဲ့ဒီငါငေါကနာမှာသူတော့ခိုင်းကြတယ်လေ။အဲ့မှာဟိုဒီကမ်းမှုဖြစ်တယ်လေ။ဖြစ်ပွားကြတာပေါ့။
要养了吧，养了对吧？不需要问他们的，他们那些马，他们叫，我都那个地方看来都爷爷放在那个叫，不需要那米的哩，爷爷嘞，他那里发的哩，都健康，米叫健康，放那不叫，健康我那么那个叫不叫，放那了，放不了健康，那个来看的，他那那个地的，就找着我，就找我在那那地了，就在看见了，人家搞些租房的啊，没见那个都是那个抢地的不，这样来增加了不？其他的有的，其他地方比人家的。
နောက်ကမြိုင်ကျေးပါမှာတော့မူရစီဝါနေနေရဲတပ်ဖွဲ့ဝင်တွေကမူရစီဝါတွေနဲ့လက်နက်တွေကိုလည်းဖမ်းဆီးမိခဲ့ပါတယ်။မူရစီဝါရောင်းဝယ်သူတချို့ကိုလည်းဖမ်းဆီးမိခဲ့တယ်ဆိုပြီးရိုက်ရွာအုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေကဆိုပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့ KNU KNL ငြိမ်းချမ်းရေးကောင်စီကတပ်ဖွဲ့ဝင်တွေနဲ့ဖမ်းရဲတပ်ဖွဲ့ကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်။
မအေးအမသတင်းပေးပို့ခဲ့တာပါအခုတော့ကျောင်းဝင်းထဲဝင်ပြီးဆန္ဒပြတဲ့ကျောင်းသားတို့ကျောင်းထုတ်ခွင့်ရတဲ့အကြောင်းတင်ပြပေးပါမယ်ပညာရေးအသုံးစရိတ်မြင့်တင်ပေးဖို့မန္တလေးရတနာဘုံကျောင်းဝင်းနဲ့စာသင်ခန်းတွေမှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြကျောင်းသားတို့ကိုကျောင်းစည်းကမ်းဖောက်ဖျက်မှုနဲ့ရတနာဘုံတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တယ်လို့ရတနာဘုံတက္ကသိုလ်ကတိကတူကပြောပါတယ်စစ်အသုံးစရိတ်ထဲပညာရေးအသုံးစရိတ်ကိုပုံမှုတုံးဆွဲဖို့တောင်းဆိုခဲ့ကြတဲ့သူတွေကိုကျောင်းကအခုလိုထုတ်ပေးလိုက်တာဟာအယတအစိုးရလက်ထက်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဆုံးရှုံးပြီးဒီလောက်ရဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့ကျောင်းသားအရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်အကြောင်းစုံကိုမဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်ပညာရေးသုံးစရိတ်တွန်းမြှင့်ပေးဖို့အတွက်မန္တလေးတိုင်းရတနာဘုံတက္ကသိုလ်မှာရတနာဘုံတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတော့ဇန်နဝါရီလ22ရက်နေ့ကစတင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ် ရတနာဘုံတက္ကသိုလ်ကဆန္ဒပြကျောင်းသားတွေကိုဇန်နဝါရီလ25ရက်နေ့မနက်ပိုင်းမှာတော့မန္တလေးတိုင်းဆိုရဖွဲ့ကနေထိမ့်သိမ်းပြီးတော့မိဘလက်ထံပြန်အပ်နှံခဲ့ပြီးတဲ့နောက်ဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားတချို့ကိုရတနာဘုံတက္ကသိုလ်ဗမောက္ခချုပ်ရဲ့ကိုစားတင်နန်းရီယာဌာနမှုကနေ 2019-2018 ပညာသင်နှစ်ကစထုတ်ပေကြောင်းဗမောက္ခချုပ်ဌာနမှုကျောင်းအုပ်တွေအားလုံးကိုအကြောင်းကြားစာပေးပို့ခဲ့ပါတယ်ဆန္ဒပြကျောင်းသားတချို့ဘာကြောင့်ထုတ်ပေခံခဲ့ရပါသလဲဆိုတာကိုတော့မန္တလေးတိုင်းရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာဌာနကကတိကဥတ္တတက VOA မြန်မာပိုင်းကိုအခုလိုရှင်းပြပါတယ
်2018ပြည်ညာဒီနေ့မှာစာရေးရက်ဆဲလိုက်ပြီလို့ပဲပါတာပါသူတို့ဟိုပြန်ပြီးတော့သူတို့ကကွန်ပလိန်လုပ်လို့ရလीနှစ်ဖက်ပြည်လည်းမနီးလောင်းကိုကျွန်တော်လည်းဒီကနေရောဝန်ကြီးစားပြီးတယ်ဒါပေမဲ့တောင်းတာတွေလက်မခံဘူးပေါ့နော်အဲ့တော့တိုင်းပြည်တိုင်းအစိုးရနေရောမှညီညွတ်တာတာနဲ့ဆိုင်တွေ့လိုက်တယ်ဆိုင်တွေ့လိုက်တဲ့အခါမှာဒီဘက်သူကအကြောင်းပြန်လာတယ်အကြောင်းပြန်လာပြီးတော့မှရုံးငန်းကိုပြန်လည်လိုက်တဲ့အချိန်မှာပဲသူကတော့ဖွင့်ပြီးတော့သူတို့ရုံးငန်းဆိုရသူတို့ပြန်တက်တယ်ပေါ့နော်အဲ့မှာပို့ပြီးတော့အကြောင်းထုတ်ရမယ့်အချိန်ရောက်သွားတာဟုတ်သူတို့ရုံးငန်းကိုတင်လိုက်တယ်ဆိုတော့လေသူကအကြောင်းမကစာထုတ်တယ်ပေါ့ဗျာအဲ့ဒါကိုလက်မခံတာပေါ့သူကလက်မခံမဲ့ရုံးငန်းပြန်လည်တင်လိုက်ချင်းနေပါလေဆိုပြီးတော့လုပ်တယ်လို့ကျွန်တော်တို့စနဦးပဒိနေကြားတယ်ခင်ဗျာ
ဟုတ်ကဲ့ဆရ
ာ။အဲ့ဒီပေါ်မှာကျတော့ဟိုအကြောင်းကသူ့ဥပဒေရအရေးကြီးတော့မလို့အကြောင်းပစ္စည်းဖြည့်ဆည်းခြင်းဆိုရင်ကျွန်တော်တို့ဘယ်တော့ဘယ်တော့နဲ့အရေးကြီးဝင်ရှိရပါတော့။အဲ့ဒါကြောင့်မို့သူတို့ဒါလွတ်တော်သွားလိုက်မယ်ဆိုရင်နှစ်ဖက်လုံးအဆင်ပြေတဲ့လမ်းကြောင်းကိုမလျှောက်လိုက်တဲ့အတွက်ကျွန်တော်လည်းစိတ်မကောင်းဘူးပေါ့နော်။ဝင်နေရတာပေါ့နော်
။အခုလိုမျိုးကျောင်းသားတွေကိုကျောင်းကထုတ်ပယ်လိုက်တာကတော့ရက်သားဆိုးရလက်ထက်ကျောင်းသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်권ကိုဟန်တားနှောက်ယှက်တာဖြစ်ပြီးဒါဟာဒီမိုကရေစီစံနှုန်းနဲ့မညီဘူးလို့အရေးအဆိုးရလက်ထက်တုန်းကဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးဦးဆောင်ဆန္ဒထုတ်ဖော်ခဲ့သူတဦးဖြစ်တဲ့ရန်ကုန်ရှေးပိုင်းတက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းသွေးသစ်ကအခုလိုဝေဖန်လိုက်ပါတယ်
။ရန်နာဘုံကဒီနေ့စတ်သက်တယ်။နောက်ကျောင်းတွေလာမလားတော့မလာမလားတော့မသိဘူး။ကျွန်တော်ကဒါចောင်းသားကိုကျွန်တော်ကိကလိုလိုမျိုးထောင်နေတန်းနေချပြီးတော့ဖိနှိပ်တာမျိုးမဟုတ်ခဲနဲ့ပုံစံတစ်မျိုးနဲ့ဖိနှိပ်တယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီဥစ္စာလက်ခံလို့မရပါဘူးចောင်းသားတယောက်ကိုပညာသင်ခွင့်ရဆဲလိုက်တယ်ဆိုတော့သူ့နာကတ်ကိုရိုက်ချိုးပြီးဖြတ်စည်းလိုက်တာ ਨੇ အတူတူပါပဲတကယ်ကြတော့ចောင်းသားလို့လို့တာပါကိုပညာရေးတောင်းဆိုချက်တောင်းဆိုတာဖြစ်တယ်ပြီးတော့ဟိုစစ်ဆိုးရရဲ့အတုံးသေးပေါ့ဒီကာဝေးဝန်ကြီးဌာနရဲ့အတုံးသေးကိုရှင်းချပြီးမှပညာရေးကိုတိုးတုံးပေးဖို့တောင်းတာဖြစ်တယ်ပြီးတော့ကျွန်တော်တို့မတန်ဆရာခိုင်နှုံတောင်းလာမဟုတ်ဘူးကာဝေးစတေးရာခိုင်နှုံတောင်းလို့ဆိုရင်ပညာရေးမှာလည်းဒီခုနှစ်ရာခိုင်နှုံ၈ရာခိုင်နှုံထက်ပိုပြီးတော့ပညာရေးနဲ့ကျန်းမာရေးကိုတိုးတုံးပေးဖို့ဆိုတာမျိုးကျွန်တော်တောင်းဆိုတာဖြစ်တယ်ဆိုတော့ဒီအပေါ်မှာចောင်းသားလို့လို့တာပါအဲ့ဒါသူချင်းပူချင်းလို့လို့တာလည်းမဟုတ်တလို့ဘုရုံမှာကလန်တိုင်းချင်းလို့လုပ်တာလည်းပေါ့ကျွန်တော်ကကိုယ့်လို့ကိုယ်လုပ်တဲ့အပေါ်မှာကိုယ့်တောင်းဆိုချက်ကိုယ့်ရပါကိုယ်တောင်းဆိုတဲ့အပေါ်မှာဒါမျိုးပြိနေတာမျိုးတော့ကျွန်တော်လက်ခံလို့မရပါဘူ
းပညာရေးသုံးစိတ်မြင့်တင်ပေးရေးရတနာဘုံတက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့ဆန္ဒထုတ်ဖော်မှုကိုပညာရေးဝန်ကြီးဌာနအစိုးရပညာဦးစီးဌာနတက္ကသိုလ်တာဝန်ရှိတဲ့သူတွေမန္တလေးမြို့မိမြို့ဖားတွေနဲ့ဆရာဆရာမတွေဘက်ကကျောင်းဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တာရှိခဲ့ပေမဲ့လို့အချိန်တွေကအခုလိုအနေထားဖြစ်သွားတယ်လို့ရတနာဘုံတက္ကသိုလ်ကအင်္ဂလိပ်စာကတိကဥတ္တတာကရှင်းပြပါတယ်
ဝန်ကြီးပါဩဇာပေးချက်ပါကြီးရေပေါ့နော်ဆရာကြီးဆရာညီမူလေးလို့ပေါ့နော်ကူကူရယ်ဟိုညာကြီးလာပြီးတော့အချိန်ကြီးပြီးတော့စီးနေတယ်ကျောင်းကနေပြီးတော့အဲ့ပြန်ရဒီလိုဩဇာရှိတဲ့ပုဂ္ဂိုလ်ကြီးဆိုနားထောင်မလားပေါ့ဆရာညီမူလေးလို့ဆိုလဲပါလို့ဒီကျောင်းသားသမဂ္ဂတမိုင်းမှာရောဆရာကြီးဟိုမိဘဘူးဘွားလက်ထက်တွေနိုင်ငံကြီးတမိုင်းမှာဟိုနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်ကြီးရယ်လည်းသူတို့လာပြီးတော့ဖြောင်းပြတယ်ကျောင်းသားရဲ့ကိုယ်တိုင်ကအဲ့ကျောင်းသားကောင်းဆောင်လေးဆိုတော့ကလက်မခံပါဘူ
းရနာဘုံတက္ကသိုလ်ကျောင်းသားတွေရဲ့ပညာရေးသုံးစိတ်မြင့်တင်ပေးရေးကော်မတီတရဲ့အနေနဲ့လှုပ်ရှားမှုတွေလှုပ်ဖို့ဆန္ဒထုတ်ဖော်မှုကိုဘကိုးရမဲသိနည်းပညာတက္ကသိုလ်ကောလိပ်မြင်းကြံဒီဂရီကောလိပ်စတဲ့ကျောင်းသားတွေကလည်းထောက်ခံဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးတက္ကသိုလ်ကကျောင်းထုတ်ပေးလိုက်တဲ့အပေါ်မှာလည်းရတနာဘုံတက္ကသိုလ်ကျောင်းသားများတက်မကဘာကသာများဖွဲ့ချုပ်ဘက်ကကန့်ကွက်ကြောင်းကြေညာချက်တည်းရဲ့ဒီကနေ့ထုတ်ပြန်ပါတယ်ရှင
်မဆုမတင်ပြခဲ့တာပါ VOA မြန်မာပိုင်းတောက်တာနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဝေဖန်အကြံပေးစာလို့ရှိရင်တော့ဒီ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုအမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုနားဆင်ကြရမယ်အပြင်
ကျင်းလာမယ်ချက်ကဒီလောက်နဲ့ပေါင်း20အတွင်းမှာအရင်ကတည်းက3000ကျော်လောက်ဆဲအကြီးအသေးအလက်တော့ဒီနေရာကျတော့စောက်ခဲ့တာတကယ်လို့လိုအပ်လို့
လားဒါကတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်အမေရိကန်ကျွန်းဘာအဖွဲ့ချုပ်ရဲ့ဆရာဝန်လာရီနာဆာဟာနှစ်ပေါင်းများစွာမိန်းကလေးပေါင်း162ဦးပေါ်လိမ့်ပိုင်းဆိုင်ရာစော်ကားမှုကြောင့်ဇန်နဝါရီလ24ရက်နေ့ကမစ်ချီဂန်တရားရုံးကနေသူ့ပေါ်ထောင်ဒဏ်195နှစ်စီရင်ချက်ချလိုက်ပါတယ်အခုလိုနှစ်ပေါင်းများစွာကြာအောင်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအပေါ်တာဝန်ရှိသူတွေကအရေးယူဖို့မလုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးအပြစ်တင်ဝေဖန်မှုတွေထွက်ပေါ်နေပြီးတချို့တာဝန်ရှိသူတွေကလည်းယာတုကနေနှုတ်ထွက်ခဲ့ကြပါတယ်အပြည့်အစုံကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်စူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my
Sir, I'm giving you 175 years, which is 2100 months. I just signed your death warrant.
ထောင်ဒဏ်195နှစ်ကြာခံမှုစီရင်ချက်ချလိုက်ပါတယ်။ဒါဟာလာပေါင်း2100ရှိပါတယ်။တည်တံချမှတ်ဖို့လက်မရေးထိုးလိုက်တာပါပဲလို့မရှိဂန်ပြည်နယ်အမျိုးသမီးတရားသူကြီး Rosemary Aquilina ကဇန်နဝါရီလ24ရက်ဗုဒ္ဓနေ့ကစီရင်ချက်ချလိုက်တာဖြစ်ပါတယ်။အမှုကတော့အမေရိကန်ကျွမ်းဘအဖွဲ့ရဲ့ဆရာဝန်ဟောင်းဒေါက်တာလာရီနာဆာကိုအသက်10နှစ်ထိတောင်ငယ်တဲ့သူတွေပါဝင်တဲ့မင်းကလေးငယ်ယာနဲ့ချီးပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုမတော်တရားပြုလုပ်မှုနဲ့ပတ်သက်တာဖြစ်ပါတယ်။မစ်ရှိဂန်ပြည်နယ်လန်ဆင်းရှိခရိုင်တရားရုံးမှာဇန်နဝါရီလ16ရက်နေ့ကစတင်ပြီးအမှုကြားနာခဲ့ရမှာနာဆာရဲ့မတော်မတရားပြုကျင့်ခံရတဲ့မင်းကလေးငယ်ပေါင်း160ရုပ်ကထွက်ဆိုချက်တွေပေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီမင်းကလေးငယ်တွေနဲ့အမေရိကန်အိုလံပစ်ဂျွန်ဘာရွှေတိစ်ဆုရှင်တွေဖြစ်ကြတဲ့ Simon Biles, Gabby Douglas နဲ့ Michaela Maroney စသဖြင့်တို့လည်းပါဝင်ခဲ့ပြီးမကြသေးမီလတွေအတွင်းမှာပဲဆရာဝန် NASA ထံစီကူတာခံယူစဉ်ကသူတို့စော်ကားခံခဲ့ကြရတာဖြစ်ပါတယ်။အသက်54နှစ်အရွယ်ဆရာဝန် Larry NASA ဟာအမေရိကန်ဂျွန်ဘာအဖွဲ့ရဲ့ဆရာဝန်အဖြစ်အိုလံပစ်အားကစားပွဲတော်၄ခုတို့မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါအပြင်သူဟာမရှိဂန်ပြည်နယ်တက္ကသိုလ်ရဲ့ဂျွန်ဘာအဖွဲ့နဲ့အမျိုးသမီးအသင်းတွေအတွက်တာဝန်ကျဆရာဝန်ဖြစ်ခဲ့တယ်လို့တက္ကသိုလ်ရဲ့အယုတ်ကူဆိုင်ရာဆီကောလိမှလည်းတွဲပေပမောက္ခဖြစ်ပါတယ်။နာဆာဟာဒီအမှုစစ်ဆေးခံရစဉ်မှာအရွယ်မရောက်သေးသူများရဲ့လိမ်ပိုင်းဆိုင်ရာညဉ့်ညမ်းတဲ့ဓာတ်ပုံတွေကိုလက်ဝဲတွေ့ရှိမှုနဲ့ထောင်ဒဏ်260ချခံထားရသူလည်းဖြစ်ပါတယ်။နာဆာဟာသူကျူးလွန်ခဲ့တဲ့လိမ်ပိုင်းဆိုင်ရာစော်ကားပူပေါင်းရာနဲ့ချီရှိတဲ့နဲ့ဆဲမှုကိုသာကျူးလွန်ကြောင်းဝန်ခံခဲ့ပြီးဆွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့တရားသူကြီးအခွေလီနာကတော့သူအဲ့ဒီနေ့ကချမှတ်လိုက်တဲ့ဖြစ်တဲ့ဟာနာဆာမတော်မတရားကျူးလွန်ခဲ့ကြသူတွေအလုံးတွေယူဆတယ်လို့စီရင်ချက်မချမီတရားရုံးတော်မှာပြောခဲ့ပါတယ
်။ First and foremost my sentence reflects the 7 in regard to who
ဒီနေ့ချမှတ်ခဲ့တဲ့စီရင်ချက်ဟာတရားခံကပြစ်မှုကျူးလွန်တယ်လို့ဝန်ခံခဲ့တဲ့ပထမ9ဦးတွေ့တာမဟုတ်ပါဘူး။ကြံ160ဦးတို့တွေ့လဲပါဝင်ပါတယ်။ကျူးလွန်ခံခဲ့ကြရသူတိုင်းတွေ့ပါ။ကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာလူအဖွဲ့အစည်းမှာအောက်တန်းအကျဆုံးပြစ်မှုတွေပဲဖြစ်ပါတယ်။ဒီလောက်အောက်တန်းကျတဲ့ပြစ်မှုတွေကိုတချို့မိသားစုတွေနဲ့လူအဖွဲ့အစည်းတွေကြားမှာကြားတော့ကြားဘူးကြမှာမဟုတ်ပါဘူးလို့တရားသူကြီးအကွီလန်နာကထောက်ပြခဲ့တာဖြစ်ပါတယ်။ဒါကြောင့်လေဒီလိုပြစ်မှုတွေကိုကျူးလွန်တဲ့နာဆာဟာဒီသက်မှာထောင်ထဲမှာပဲနေတဲ့အန်ဒီယားရှိတဲ့သူတူဖြစ်တယ်လို့လေတရားသူကြီးအကွီလီနာက သူစီရင်ချက်မှာထည့်ပြောခဲ့ပါတယ်
As much as it was my honor and privilege to hear the sister survivors, it is my honor and privilege to sentence you. Because, sir, you do not deserve.
NASA ရဲ့ဒီပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့သူတွေဘယ်လိုဘဝကိုပြန်ရင်ဆိုင်ဖို့ကြိုးစားခဲ့ကြသလဲဆိုတဲ့ထွက်ဆိုချက်တွေကိုကြားရတဲ့အတွက်ဂုဏ်ယူမိသလိုအခုစီရင်ချက်ချရမှာလေဂုဏ်ယူပါတယ်။အကြောင်းကတော့ NASA လိုလူမျိုးဟာထောင်ထဲမှာပဲနေတဲ့လူဖြစ်ပါတယ်။ကိုယ့်ရဲ့လူမဆန်တဲ့စိတ်ဆန္ဒတွေကိုထိန်းဖို့လုံးဝမကြိုးစားခဲ့သလိုရောက်ရရမှာဒုက္ခပေးတဲ့လူဖြစ်ပြီးအထူးသဖြင့်အကာအကွယ်မဲ့ဆုံးသူတွေအတွက်အန်ဒီရဲ့ရှိတဲ့သူဖြစ်ပါတယ်လို့တရားသူကြီးကပြောကြားပြီးထောင်တန်း185နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ခုလိုပြစ်ဒဏ်မချမှတ်မီတရားခံလယ်ရီနာဆာကသူပြစ်မှုကျူးလွန်ကြောင်းခံဝင်ချက်ပေးခဲ့တဲ့နိုဝင်ဘာလကတရားရုံးတော်မှာအခုလိုတောင်းပန်ခဲ့ပါတယ်
။ I think this is important that what I've done today to help move a community forward and away from the hurting and let the healing start.
ဒီနေ့သူ့အနေနဲ့ပြည်မှုကျူးလွန်ကြောင်းဝန်ခံခဲ့တာဟာရှေ့ကိုမျှော်မှန်းပြီးနာကျင်မှုတွေကိုကုစားနိုင်မှုဖြစ်ပါတယ်။ဒါဟာသူ့ဘက်ကလက်ရှိအခြေအနေမှာအကောင်းဆုံးလုပ်ပေးနိုင်တာကိုလုပ်ပေးလိုက်တာဖြစ်ပါတယ်။ပါဝင်ပတ်သက်သူအားလုံးကိုသူ့အနေနဲ့ပြောချင်တာကတော့စိတ်မထိန်ချုပ်နိုင်မှုကဖြစ်ပွားခဲ့တဲ့ဒီအမှုတွေကြောင့်နာကျင်မှုဖြစ်စေခဲ့တာကိုကုစားနိုင်ဖို့ပါပဲ။ဘယ်သူ့အပေါ်မှာမှသူအာဃာတမထားပါဘူးလို့လည်းနာဆာကပြောခဲ့တာဖြစ်ပါတယ်။နာဆာကိုတရားသူကြီးကထောင်တန်း185နှစ်ချမှတ်လိုက်တဲ့ပုံမှာဆယ်ကျော်သက်ရွယ်ကနာဆာရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့ဂျွန်ဘာမေမက်တီလာဆန်ကကြိုဆိုလိုက်ပါတယ်။သတင်းမီဒီယာကိုစီရင်ချက်ချပြီးသူပြောခဲ့တာကတော့
For him, yes.Absolutely. He will never be able to
ဟုတ်ပါတယ်ဥပဒေကသုံးမလိုက်ပါပြီသူ့အနေနဲ့အရင်ကသူကျူးလွန်ခဲ့တယ်လို့နောက်ဘယ်တော့မှထပ်ကျူးလွန်နိုင်တော့မှာမဟုတ်ပါဘူ
းလားဒီပဲ NASA ရဲ့နှစ်ရှည်လင်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့ main clinic 160အနည်းတဦးကတော့ Olympic ဂျွန်ဘာရွှေတိုက်စိတ်ဆုရှင် Ellie Rasmussen ပဲဖြစ်ပါတယ် #MeToo လှုပ်ရှားမှုကြီးစတင်ခဲ့ပြီးလင်ပိုင်းဆိုင်ရာစော်ကားမှုတွေခံခဲ့ရတဲ့အမျိုးသမီးတွေတတိရှိရှိနဲ့အဖြစ်မှန်ကိုလူသိရှင်ကြားထုတ်ဖော်ပြောကြားခဲ့မှုကြောင့်ပြည်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ခဲ့တဲ့လှုပ်ရှားမှုပေါ်အခြေပြုပြီးပြည်မှုကျူးလွန်သူကိုအရေးယူနိုင်ဖို့အတွက်ဝိုင်းဝန်းလှုပ်ဆောင်မှုဖြစ်တယ်လို့ Olympic ဂျွန်ဘာရွှေတိုက်စိတ်ဆုရှင် Ellie Rasmussen ကတရားရုံတော်မှာအခုလိုထွက်ဆိုခဲ့ပါတယ်
All these brave women have power and we will use our voices to make sure you get
ဒီတတိရှိလာတဲ့အမျိုးသမီးတွေဟာအင်အားရှိကြပါတယ်။ကျမတို့ရဲ့အသံတွေကိုသုံးပြီးနာဆကိုသူကျူးလွန်ခဲ့တဲ့အဖြစ်ကနေမလွတ်အောင်စုပေါင်းပြီးဆောင်ရွက်ကြမှာဖြစ်ပါတယ်။ဘဝကိုပြန်ပြီးရဲရဲကြီးရင်ဆိုင်ခဲ့ကြတဲ့ကျမတို့တွေအားလုံးသူကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုပြန်ထုတ်ပြောခဲ့ကြတာဖြစ်ပါတယ
်။အလားတူပဲနာဆရဲ့စော်ကားမှုကိုခံခဲ့ရပြီးတရားရုံးတော်မှာထွက်ဆိုခဲ့တဲ့ဂျွန်ဘာမေမက်တီလက်ဆန်ကလည်းသူထွက်ဆိုရခြင်းရဲ့ရည်ရွယ်ချက်ကိုအခုလိုပြောပြခဲ့ပါလေ
It's the least thing I could do after all that had happened to me. The least I could do was tell my story. So it could
ကျမအပေါ်ကျူးလွန်ခဲ့တဲ့စော်ကားမှုတွေကိုခံခဲ့ရပြီးတဲ့နောက်ဒါဟာကျမဘက်ကအတက်နိုင်ဆုံးလုပ်ပေးတာပါပဲ။ကျမရဲ့ဖြစ်ရပ်မှန်တွေကိုပြောပြခြင်းအပြင်အခြားမိန်းကလေးငယ်တွေကျမလိုအဖြစ်ဆိုးမကြုံကြရအောင်ရည်ရွယ်တာဖြစ်ပါတယ်
နာဆာရဲ့လင်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ကြရတဲ့မင်းကင်းရဲ့အများစုကအမေရိကန်ဂျွန်ဘာအုပ်ချုပ်ရေးအဖွဲ့ကိုပြစ်တင်ကြပါတယ်။သူတို့အနေနဲ့နာဆာရဲ့လင်ပိုင်းဆိုင်ရာစော်ကားမှုကိုခံခဲ့ရတဲ့အကြောင်းတိုင်တန်းချက်တွေကိုအထက်အရာရှိတွေကမသိချင်အောင်ဆောင်ခဲ့ကြတယ်။လူတို့ကြအချက်တကွက်အကျိုးနဲ့မဖြစ်ရလေအောင်ဖုံးကွယ်ဖို့ကြိုးစားခဲ့ကြတယ်လို့ပြစ်တင်ကြတာဖြစ်ပါတယ်။ဒါကြောင့်လေမတ်လကဂျွန်ဘာအဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်တို့နှုတ်ထွက်ခဲ့တယ်လို့ဇန်နဝါရီလ22ရက်နေ့ကလေဂျွန်ဘာအုပ်ချုပ်ရေးမှုအစ်မြင့်အဖွဲ့ဝင်3ဦးတို့ယာရုကနေနှုတ်ထွက်ခဲ့ကြပါတယ်။အလားတူပဲအာကစားဆရာဝန် NASA ရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့စိတ်တပိုင်းအပြစ်မကင်းဘူးလို့ဆွဆွဲချင်းခံခဲ့ရတဲ့မီရှိဂန်ပြည်နယ်ဥက္ကဋ္ဌလူအန်နာစီမန်ကလေကြာသာပြည်နေကပဲယာရုကနေနှုတ်ထွက်ခဲ့ပါတယ်။ဒါအပြင်အခြေအနေဒီလောက်ထိဆိုးလာအောင်တည်တည်ကြီးနဲ့ဘာမှအေးအေးယူခြင်းမပြုခဲ့တဲ့အတွက်လေပြည်နယ်ကတက်ဆိုင်ရာတွေကိုစုံစမ်းစစ်ဆေးမှုများပြုလုပ်နေပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြစ်တီများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။ You can
cause it only serves to make me more determined to achieve.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာပါ။အခုတော့စနေညတိုက်ရိုက်လိုင်းဆွေးနွေးခဲ့မှာဆွေးနွေးမဲ့အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။ဒေါ်လာရှင်များရှင်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြသေးခင်ကဆန္ဒပြသူတွေတေချေထိခိုက်တာတွေကြုံခဲ့ရတဲ့ဖြစ်ရပ်ကြောင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ပတ်သက်လို့မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်လာပါတယ်။မြန်မာနိုင်ငံမှာအရက်သားဆူရတက်လာပြီမဲ့လေဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ရဖို့လိုအပ်နေစေဖြစ်ပါတယ်။ဆန္ဒပြဖို့စုဝေးဖို့ခွင့်ပြုချက်ယူနေရတဲ့ငိမ့်စုစီလိုလူသိများတဲ့ဥပဒေဆက်ထားတဲ့မတဲ့လွတ်လပ်စွာထုတ်ဖော်ခွင့်ပြောဆိုခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေဘာတွေရှိနေတယ်လဲဆိုတာတွေကိုVOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကတိုက်ရိုက်လေလာဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုံးလွှင့်ပေးနေကြဖြစ်ပါတယ်။အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့မြန်မာနိုင်ငံကနေရွှေ့ပြောင်းချေချနေထိုင်သူတွေအများအပြားရင်ဆိုင်ရလေးရှိတဲ့ DUI လို့ခေါ်တဲ့အရက်မူဘီကားမောင်းရမှာတရားဥပဒေအရဘလို့အရေးယူခံရနိုင်တယ်လဲဆိုတာကိုလွန်ခဲ့တဲ့သတင်းပတ်ကတင်ပြထားပါတယ်။အခုဒီဘက်မှာတော့အရက်တောက်ပြီးရင်မောင်းနေလို့မရအောင်အာနာပိုင်တွေဘက်ကဘလို့ကြက်မကင်တွေတယ်လဲဆိုတဲ့အကြောင်းကိုထုတ်လင်းပေးသွားပါမယ်။အင်ဒီယားနာပြည်နယ်ကအစိုးရလက်ထောက်ရှိနေမတ်လုံးခံပိုက်ပါကိုကိုအောင်ကဆက်သွယ်မြင်းမြန်းတဲ့ဒုတိယပိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်ဟုတ်ကဲ့ဆိုတော့နောက်တစ်ခါကဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာပေါ့လေဒီမှာတချို့အဲ့လိုမူးပြီးတော့ဟိုကားမောင်းတဲ့အတွေ့သူတို့ထောင်တန်းချမှတ်ရလောက်အောင်လဲပဲဟိုပြည်တံချမှတ်တာမျိုးမဟုတ်ဘဲနဲ့ဥမာ6လောက်မှာပဲဖြစ်ဖြစ်ပေါ့နော်ဟို GPS device ပေါ့လေကိုဘယ်နေရာမှာရောက်နေလဲဆိုတာကိုသိအောင်ပေါ့နော်ဆိုတော့အဲ့လိုဟာမျိုးတွေတက်ပြထားတယ်ဒါမှမဟုတ်လို့ရှိရင်လည်းပဲမူးလို့ရှိရင်ကားမောင်းလို့မရအောင်ပေါ့နော်ကား engine နဲ့အဲ့ဒီ device တစ်ခုပေါ့လေတက်ထားပေးရတယ်ကိုကပါဇက်နဲ့မှုတ်ပြီးတော့ပါဇက်ထဲကနေပြီးတော့ဒီ alcohol ပမာဏကများသွားတယ်ဆိုလို့ရှိရင်မော်တော်ကားကိုဆက်မနှိုးအောင်လှုပ်ထားတဲ့ဟာမျိုးပေါ့လေအဲ့လိုမျိုးတွေလည်းတက်ပြထားတယ်ဆိုတာမျိုးကျွန်တော်တို့သိရတာရှိပါတယ်အဲ့အကြောင်းလေးရောနည်းနည်းရှင်းပြပါအောင
်။ Okay အဲ့ဒါမျိုးတွေကဘယ်ချိန်မှာစတက်ကြလဲဆိုတော့ဒီ pre trial အဆင့်ပေါ့နော်။ပြစ်မှုရင်ဆိုင်မှုမလုပ်ခင်ပြစ်မှုဝန်ခံမှုမလုပ်ခင်ဒီ initial hearing ကနေစပြီးတော့ကြားနာရတဲ့အချိန်မှာအစိုးရရှိနေတဲ့တွေကပါတောင်းလို့ရှိလဲဆိုတော့တရားသူကြီးကိုဒီလူကအရက်တောက်ပြီးတော့ကားမောင်းတဲ့ပြစ်မှုနဲ့ပြစ်မှုခံရတဲ့အတွက်ကြောင့်မလို့သူကိုဒီ pre trial adult room မှာ condition တခုအနေနဲ့ alcohol monitor နဲ့အိမ်မှာအောင်ခိုင်းတယ် alcohol monitor ဆောင်ရတယ်ဆိုတာကဒီ probation ဌာနကနေပြီးတော့သူတို့ကိုအချိန်ကိုသူတို့မှုတ်တမှတ်ရတဲ့မှုတ်ရတဲ့အချိန်တွေရှိတယ်ဒီနေ့မှာ3-4ခါလောက်ပေါ့နော်ဘယ်အချိန်မှာဆိုမှုတ်ရမယ်ဆိုပြီးသူတို့တတ်မှတ်ထားတာရှိတယ်အဲ့ဒါတွေကိုလူကပုံမှန်မှုတ်နေရမယ်ဆိုတော့လို သူရဲ့ reason ကဘာလဲဆိုတော့တကယ်လို့အရက်တောက်တယ်ဆိုလို့ရှိရင်အဲ့ဒီဆက်ကနေပြီးတော့probation ကိုအကြောင်းကြားမှာဖြစ်တယ်
ဟုတ်ကဲ့ဆိုတော့အဲ့ဒါဆိုရင်အမှုကထပ်တိုးသွားတာပေါ့
တကယ်လို့အဲ့ဒါမျိုးတွေသူတောက်မိတယ်ဆိုလို့ရှိရင် probation ကျွလွန်တာဖြစ်သွားတယ်ပြစ်မှုနောက်တစ်ခုထပ်တိုးနိုင်တယ်ဆိုတော့နောက် post trial ပေါ့နော်ဒီအမှုပြီးပြီးတဲ့အခါကျတော့ဒီပြစ်ဒဏ်အနေနဲ့တကယ်လို့ရင်ဆိုင်လို့ရှုံးသွားတာပဲဖြစ်ဖြစ်သူပြစ်မှုဝန်ခံလို့ရှုံးသွားတာပဲဖြစ်ဖြစ်ဆိုလို့ရှိရင်ပြစ်ဒဏ်အနေနဲ့ဟုတ်တယ်ထောင်ကျတာမျိုးကတိတ်မရှိဘူးဒါပေမဲ့ဒီပြစ်မှုဝန်ခံတဲ့အနေနဲ့အချက်လက်တော်တော်များများလောက်ခံတာရှိပါတယ် probationကနေ supervise လုပ်ရတယ်ဆိုတော့သူတို့က alcohol test random alcohol test လုပ်ရတယ်တကယ်လို့အရေးဆွဲလန်းခြင်းရှိတယ်ဆိုလို့ရှိရင် treatment လိုအပ်တယ်ဆိုလို့ရှိရင် treatment တွေ evaluation တွေလုပ်သူတို့ကလုပ်ရပါတယ်နောက်တစ်ခုကဒီ GPS တက်ထားတယ်ဆိုတာကတော့တချို့တွေကဒီ home detention အနေနဲ့ခံရတဲ့လူတွေပြစ်ဒဏ်ခံရတဲ့လူတွေဖြစ်နိုင်တယ်တကယ်လို့ home detention ဆိုလို့ရှိရင်ထောင်ချမဲ့အစားအိမ်မှာအကျဲထုတ်တာပေါ့နော်ဆိုတော့ကြာသူတို့ကို GPS တက်ထားပေးတာကဘာလဲဆိုတော့တကယ်လို့အိမ်ကနေအပြင်ဘက်ထွက်သွားတယ်ဆိုလို့ရှိရင် အဲ့ဒီ GPS ကနေပြီးတော့ဒီ probation ဌာနကို alert လုံးမှာပေါ့နော်တရင်ပို့မှာဖြစ်တယ်ဆိုတော့ဘယ်သွားနေလဲဆိုတော့သိရအောင်လို့ GPS ကိုတက်ထားခြင်းဖြစ်တယ်ဒီကလေးကြလို့ရှိရင်ဒီကားထဲမှာသူတို့ထည့်ထားတဲ့ set ကတော့ interlock ignition လို့ခေါ်ပါတယ်ဆိုတော့အဲ့ဒါကြီးကကားနှုတ်လို့မရအောင်တက်ထားတဲ့ set မျိုးတွေလည်းဆောင်းခိုင်းတာလည်းဖြစ်နိုင်ပါတယ
်ဟိုပြည်နယ်တစ်ခုနဲ့တစ်ခုမှာရောဒီလိုအမှုမျိုးကိုပေါ့လေဟိုကင်တွေပုံကအတူတူပဲလားခင်ဗျ
state တနေရနဲ့တနေရနဲ့ကသူတို့ကဥပဒေကိုရွေးပိုင်ခွင့်ရှိတယ်လောက်ပိုင်ခွင့်ရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီကျမကတော့ဒီ Indiana မှာ license ရတယ်ဆိုတော့ Indiana ရဲ့ဥပဒေကိုကျွန်တော်ပြောခြင်းဖြစ်တယ်ဆိုတော့ဒီကျမပြောတဲ့ဒီဥပဒေတွေက different state တွေရဲ့လိုက်နာတဲ့ဥပဒေတွေလည်းဖြစ်ကောင်းဖြစ်နိုင်တယ်သူတို့နဲ့လွဲသွားတဲ့ဟာတွေလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်ဆိုတဲ့ဟာကိုအရင်ကျမပြောခြင်းတယ်ဆိုတော့ဒီ Indiana မှာဒီလိုမျိုး DUI နဲ့မိပြီဆိုလို့ရှိရင်ပထမဦးဆုံးမိတဲ့အချိန်က misdemeanor နဲ့ပြစ်ဒဏ်သတ်မှတ်ခံရတယ် misdemeanor A ဆိုတာကပြစ်ဒဏ်အမျိုးအစားပေါ့နော်အမှုသေးပေါ့ A အနေနဲ့သတ်မှတ်ခံရတယ်ဒုတိယအကြိမ် DUI နဲ့ပြန်မိပြီဆိုလို့ရှိရင်ဥပမာ9နှစ်တော်တွင်းမှာဒုတိယအကြိမ်မိတယ်ဆိုလို့ရှိရင်ဒီ miss ဒီပြစ်မှုပဲနော် misdemeanor ကနေအမှုကြီး felony အနေနဲ့ပြစ်ဒဏ်သတ်မှတ်ခြင်းခံရတယ် misdemeanor ကနေ felony လိုမျိုးပုံမြင့်လေလေသူတို့ရဲ့ဒဏ်ကလည်းပုံမြင့်လေလေဖြစ်တယ်ဥပမာအဖြစ်ထောင်ကျတာနိုင်တာကတော့ misdemeanor ကတစ်နှစ်အထိထောင်ကျနိုင်စွမ်းရှိတယ် felony အနေနဲ့ felony 6ပေါ့နော် felony ထဲမှာအနည်းဆုံးဖြစ်တဲ့6level ကဖယ်လနီက654321အလိုမျိုး level ရှိတယ်6ကအနည်းဆုံး1ကအမြင့်ဆုံးဆိုတော့ဒီဖယ်လနီ6နဲ့မိခံရပြီဆိုရှင်ထောင်နိုင်ကအနည်းဆုံးတနှစ်ကနေအများဆုံး3နှစ်ထိလောက်ကိုကျနိုင်စွမ်းရှိတယ်ဆိုတဲ့အခါကျတော့သူကသူ့ရဲ့ပြစ်ဒဏ်တွေကပိုပိုများများလာတယ
် movie မောင်းတာကိုပထမဆုံးအချိန်မိတာနဲ့နောက်ပိုင်းမှလည်းပဲပေါ့လေဟို movie တော့မောင်းနေဆိုတာကိုထပ်မိတယ်ဆိုလို့ရှိရင်ပြစ်ဒဏ်ကရောဘယ်လိုကွာပါလဲ
ပထမဦးဆုံးအကြိမ် DUI မိတယ်ဆိုလို့ရှိရင် misdemeanor အနေနဲ့မိတယ်ဆိုရင် license ကအနည်းဆုံးရက်30လာရက်60ကနေပြီးတော့အများဆုံးနှစ်နှစ်အထိ license ပိတ်နိုင်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးလည်းရှိတယ်တကယ်လို့ felony အနေနဲ့ရပြီဆိုလို့ရှိရင်တော့တစ်နှစ်အထိကို license ပိတ်နိုင်မယ်ဆိုတော့ပြစ်ဒဏ်ပေါ့နော်အနေနဲ့တစ်ခုလည်းရှိသေးတယ်ဆိုတော့ဒီ license ပိတ်တယ်ဆိုတော့ကသူတို့က guilty plea မယူခင်အဲ့ဒီသွေးစစ်တဲ့အခါကျလို့ရှိရင် lab result ရလာပြီဆိုတာနဲ့ကို license ကိုပိတ်နိုင်တယ်ဆိုတော့ခါကျတော့ case ကမပြီးခင်လဲ license ပိတ်ပြီးတာဖြစ်ကောင်ဖြစ်နိုင်ပါတယ်ဆိုတော့ case ကသူတို့ကပြစ်မှုဝင်ခံတဲ့အချိန်ပဲဖြစ်ဖြစ်ပြစ်မှုရင်ဆိုင်လို့ရှုံးတဲ့အချိန်ပဲဖြစ်ဖြစ်ဆက်ပြီးတော့အဲ့ဒီအချိန်ကနေတရားသူကြီးကဆက်လက်ပြီးတော့တတ်မှတ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီအချိန်ကနေပြီးတော့ဆက်လက် license ပိတ်ဖို့လဲတတ်မှတ်နိုင်ပါတယ
်အခုလိုအမှုရင်ဆိုင်ရတာအပြင်နောက်ကိုမူးပြီးတော့မမောင်းရင်အောင်ပေါ့လေသက်ဆိုင်ရာကဘလူးကင်တွေထိန်းကြောင်းလဲဆိုတာကိုရောရှင်းပြပြောအောင
်ဟိုဒီ UI မိပြီဆိုလို့ရှိရင်တော့ပတ်စံကရှင်းနေကငားရတယ်ပေါ့နော်ပြီးလို့ရှိရင် probation card တွေပေးရတယ် fine တရားသူကြီးကနေပြီးတော့ဒီ fine တတ်မှတ်တယ်ဆိုရှင် fine တွေပေးရတယ်ဆိုတော့အစနဲ့အဆုံးထိတတော့ကိုအများကြီးအလုံးလုပ်ရတယ်ပေါ့နော်ပတ်စံလည်းအများကြီးကုန်တယ်အလုတ်ကလည်းယုံခဏခဏတရားယုံခဏခဏသွားတဲ့အခါကျတော့ခဏခဏခွင့်ယူရတယ်ပြီးတော့တကယ်လို့ license ပိတ်သွားတယ်ဆိုလို့ရှိရင်အများကတော့ license ပိတ်မှာပဲ DUI နဲ့ဆိုလို့ရှိရင်ဆိုတော့ကားမောင်းဖို့အလုံးလုံးဘဝအများကြီးခက်လာတယ်ဆိုတဲ့အခါကျတော့သူရဲ့နောက်ဆက်တွဲပြဿနာတွေကအရန်ကိုများတယ်လေဆိုတဲ့အခါကျတော့ကျွန်မဘာတွေပြောလို့ရှိလဲဆိုတော့သူတို့ကအရက်တောက်မယ်ဆိုလို့ရှိရင်အရက်မတောက်နဲ့လို့ဘယ်သူမှပြောတာမဟုတ်ဘူးဒါပေမဲ့အရက်တောက်မယ်ဆိုလို့ရှိရင်ကမ္ဘာမောင်းဖို့အရေးကြီးတယ်တကယ်လို့တောက်မယ်ဆိုလို့ရှိရင် Uber လိုက်ဖို့ Taxi နဲ့ယူဖို့ပေါ့နော်အဲ့လိုမျိုးအသွင်သွင်ချက်တွေ focus လုပ်တယ
်ဟုတ်ကဲ့ဟုတ်နောက်ဆုံးမိကွန်မှာ America မှာကတော့ဒီနီးပညာသုံးပြီးတော့လူတွေရဲ့နောက်ကျောင်းရာဇဝင်ကိုအလွယ်တကူသိအောင်လုပ်ထားတာဆိုတော့ဒီလိုမျိုးကိုကပြစ်မှုတွေရှိတယ်ဆိုရင်ဟိုဘလောက်ထိအောင်ကိုအတွက်ထိခိုက်နိုင်မှာလဲ
ဒီလိုမျိုးအရင် charges တွေရှိတဲ့အပြင်ဥပမာအလုပ်လျှောက်တယ်ဆိုလို့ရှိရင်သူတို့ကဒီနိုင်ငံမှာလက်ပွေနှိပ်တယ်ဆိုလို့ရှိရင် criminal history အများတန်းပေါ်လာပါတယ်ဆိုတဲ့အခါကျတော့ဒီအလုပ်လုပ်ရဖို့အခွင့်အရေးပေါ့နော်အများကြီးဆုံးရှုံးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ criminal record ရှိနေတယ်ဆိုလို့ရှိရင်ဒီအလုပ်ရှင်တွေက criminal record မရှိတဲ့လူကိုအရင်ရွေးမှာပဲဆိုတော့အဲ့လိုမျိုးတွေအခက်အခဲတွေဖြစ်နိုင်တယ်နောက်တစ်ခုကဒီလိုမျိုးအပြစ် criminal charges တွေများခြင်းအပြင်refugee တွေလာတာပဲဖြစ်ဖြစ်ဒီပြည်နိုင်ငံတွေလာလို့ရှိရင်ဒီနိုင်ငံသား US citizen မဖြစ်သေးဘူးဆိုလို့ရှိရင်ဒီ immigration ဥပဒေရဲ့အောက်ကနေပေါ့နော်အများအားသူတို့ကပြည်နေနဲ့ပေးနိုင်ခွင့်ရှိသလားပြည်နေနဲ့ပေးနိုင်တဲ့အမှုမျိုးဖြစ်သွားသလားဆိုတဲ့ဟာကိုသူတို့အများအားကြည့်ပါတယ်
ပတ်စင်တင်ဆက်ပေးနေတဲ့သုရဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်လှည့်ရောက်ပါပြီ။ဒေါက်ခင်မျိုးသက်တင်ဆက်ပေးထားပါတယ်ရှင်။
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာတိဆောက်ထားတဲ့ဆယ်ရီအကြောင်းကိုပြောပြပေးမှာပါဆယ်တိဆောက်တာနဲ့ပတ်သက်ပြီးခင်မီနီးစနစ်တွေအဆင့်မြင့်နည်းပညာတွေမပေါ်ခင်ကတည်းကမြန်မာဘရင်တွေကစိုက်ပျိုးရေးအတွက်ဆယ်မြောင်းတာတမန်တွေတိဆောက်ခဲ့ကြတာဖြစ်ပြီးအခုဆိုရင်ဆယ်ပေါင်း300ကျော်နေပြီလို့ဆယ်မြောင်းအထုပြုအင်ဂျင်နီယာဘူမိဗေဒပညာရှင်ဦးသိန်းပိုင်ကပြောပါတယ
်ဆယ်မြောင်းတာတမန်တွေပေါ့လေမြန်မာဘရင်တွေလက်ထက်တွေကဒါကျွန်တော်တို့ဒီရမယ်အနော်ထားမင်းလက်ထက်တို့ပါတွေကနေပြီးတော့စပြီးတော့စောက်ပြီးတော့မှယနေ့လက်ထက်တိအောင်လည်းပဲစောင့်နေတဲ့ဟာတွေရှိတယ်ပေါ့လေအကြံမြင်ဗမာပြည်လက်ထက်ကနေပြီးတော့ဒီ1962ခုနှစ်အထိကိုဗမာပြည်မှာဆောက်ထားတဲ့ဆယ်ပေါင်းပေါ့လေဒီစည်ရင်းရ69ခုရှိတယ်1962ခုနှစ်ကနေပြီးတော့မှ1988 89ပေါ့အာဒအစိုးရမတက်ခင်အထိအဲ့ဒီမှာဆောက်ခဲ့တဲ့ဆယ်ရည်တွက်ကလည်း69ခုရှိတယ်1988 89ပိုင်းကနေပြီးတော့2010လောက်အထိနှစ်ပေါင်း20လောက်အတွင်းမှာဆောက်ခဲ့တဲ့ဆယ်ကတော့219ခုရှိတယ်စည်ရင်းရပေါ့လေ2010နောက်ပိုင်းစောက်တဲ့ဆယ်ရှိရင်တော့ဒီလိုပုံများအောင်ပ
ါမြန်မာနိုင်ငံမှာတိဆောက်ခဲ့တဲ့ဆယ်တွေတကယ်အကျိုးရှိမရှိပြန်ပြီးသုံးသပ်ဖို့လိုနေတယ်လို့လည်းထောက်ပြပါတယ
်1962ခုနှစ်ကနေ88ခုစောက်တဲ့ဆယ်က69-90လောက်ပဲရှိတယ်ဒီနောက်ပိုင်းမှာစောက်တာ200ကျော်တောင်ရှိတယ်ဆိုတော့3000လောက်တောင်များလာတယ်လို့ပြောလို့ရတယ်ဒီဆယ်တွေစောက်တာအဲ့ဒါဆိုရင်စဉ်းစားမယ့်အချက်ကဒီလောက်နဲ့ပေါင်း20အတွင်းမှာအရင်ကတည်းက300ကျော်လောက်ဆယ်အကြီးအသေးအလက်တော့ဒီ200ကျော်လောက်စောက်ခဲ့တာတကယ်ရောလိုအပ်လို့လားတိုင်းကြီးအတွက်တကယ်ရောအတုံးကျခဲ့ရလားအဲ့ဒီအတွက်ကုန်ကျခဲ့တဲ့တွေလီကတော့တကယ်တိုင်းကြီးအတွက်အကျိုးရှိပြီးပြန်ရနိုင်မယ့်အနေအထားရှိသလားပေါ့ဒါမျိုးတွေပြန်ပြီးတော့စဉ်းစားရတယ်ပေါ့လေ
တချို့နေရာတွေမှာမလိုအပ်ဖဲဆယ်ဆောက်တာမျိုးတွေရှိနေပါတယ်ဘာကြောင့်ပါလဲ
အရင်ကကျွန်တော်တို့ကဒါဆစ်ဆိုးကလက်ထက်မှာဆစ်ဆိုးကလက်အောက်မှာဗမာပြည်ကရှိခဲ့တဲ့အခါကျတော့ဟာသူတို့ရဲ့ policy တွေသူတို့ရဲ့စမှတ်ထားတဲ့အတိုင်းဟာအရင်ကဆိုလို့ရှိရင်တလောက်30ပြီးအောင်ခွင့်ပွဲလုပ်ရမယ်လို့ဗာမျိုးလို့ပေါ့လေအဲ့ခါကျတော့အမိန့်နဲ့အာဏာနဲ့ဆောက်ခိုင်းတဲ့ဟာတွေဖြစ်နေခဲ့တဲ့အတွက်ကြောင့်မလို့တချို့ဟာတွေကမလို့အဖဲနဲ့ဆောက်တလို့အာမှုတွေရှိနေတယ်ဒီထဲမှာမတမာမှုတွေလည်းအနေအများပါနိုင်တယ်မလဘေးလိုက်မှုတွေရှိနိုင်တယ်အကြောင်းကြောင်းတွေပေါ့လေသူပြင်းမကွေးတိုင်းမှာဆိုလို့ရှိရင်ပေတရာအောက်နေတဲ့ဆယ်တွေပေါ့လေဆယ်အငယ်တွေပေါ့ပေ50 60 90အဲ့လိုအမြင့်ရှိတဲ့ဆယ်တွေမှာဆိုလို့ရှိရင်တချို့နေရာတွေမှာတတ်မှတ်တဲ့ရေလောင်ပမာဏမရောက်ရှိတာမဝင်တာရေမရှိဘဲနဲ့ဆယ်ကြီးကဒီလိုမျိုးချမ်းချောင်းနေတဲ့ပုံစံမျိုးအဲ့လိုမျိုးတွေကဆယ်ပေါင်း20 30လောက်တောင်ရှိတယ်အဲ့လိုမျိုးတွေဖြစ်တဲ့အခါကျတော့နိုင်ငံတော်ရဲ့ဒဏ္ဍာငွေတွေသာကုန်သွားတယ်ဆယ်တွေကအမေရိကန်ဆယ်တွေပဲဖြစ်ပြီးတော့လက်တွေ့ဘဝမှာတကယ်အတုံးဝင်တဲ့စိုက်ပျိုးမြေအတွက်တော့၎င်းနော်ဒီချေးရွာတောက်သုံးရေအတွက်တော့၎င်းအခြားသောအကြောင်းတော့၎င်းသုံးမတဲ့ပဲနဲ့ငွေကုန်ပြီးတော့တိုင်းပြည်တွေအကျိုးရှိတာပဲအထက်တင်တယ
်ဆယ်တီဆောက်လိုက်တဲ့အတွက်တဘာဝဝန်းကျင်ထိခိုက်မှုတွေရှိတယ်လို့ဘယ်လိုကောင်းကျိုးတွေရှိတယ်ဆိုတာကိုကြည့်ရအောင်ပါ
ဆောက်ထားတဲ့ဆယ်တိုင်းကိုအတုံးမတည့်ဘူးလို့ပြောရတာမဟုတ်ဘူးအတုံးတည့်တဲ့ဆယ်တွေလည်းအများကြီးရှိတယ်ဒီလိုမျိုးဆယ်မြောင်းတာတမန်တွေဆောက်လိုက်တဲ့အတွက်ကြောင့်မလို့စိုက်ပျိုးမြေဧကတွေအထူးဖြင့်အထက်အညာဒေသမှာပေါ့လေစိုက်ပျိုးမြေဧကတွေအများကြီးတိုးတက်လာတယ်အဲ့ဒီစိုက်ပျိုးရေးလုပ်ငန်းလည်းစိုက်လျောက်တိုးတက်တာတွေရှိတယ်နောက်အရင်တော့ဆိုလို့ရှိရင်အညာဒေသကပူပြင်းခြောက်တွေ့တဲ့ဒေသဆယ်တွေဆောက်လိုက်တဲ့အတွက်အနည်းနဲ့အများစိတ်နှံ့စုပြေလာတာတွေရှိတယ်ဆယ်ဆောက်လိုက်တဲ့အခါကျတော့ဒါရေပြင်းဖြစ်သွားတဲ့အခါတချို့နေရာတွေမှာဆယ်ထဲမှာငါးတွေထည့်ပြီးတော့ဝေးလိုက်တဲ့အတွက်ကြောင့်မလို့အရင်တော့အညာတို့ပါလို့ဆိုလို့ရှိရင်ဒါဒီငါးတွေပါရေးလဲရှားပါတဲ့သဘောရှိတယ်ကျွန်တော်တို့ငယ်တုန်းကဆိုလို့ရှိရင်အဲနောက်ပိုင်းမှာဒီမူးမြူတွေပါလေဆယ်ထဲမှာပါထည့်ထုတ်တဲ့အခါကျတော့ကားငါးပါညာတွေလဲပို့ပြီးတော့မှပေါင်းများလာတဲ့သဘောရှိတယ်အော်ရာဒီလူကအရင်တော့ပူရင်းချောက်သေးတဲ့ရာဒီလူကနေပြီးတော့ဒီဆယ်ရေမျက်နှာပြင်ကြီးရနေပြီးတော့ဒီရေငွေ့ပြန်လာတဲ့ကြောင့်ပဝန်းကျင်ကလည်းသူထိုင်းစားတွေမြင့်တက်လာတယ်ပေါ့လေကောင်းတဲ့ချက်တွေလည်းပဲအများကြီးရှိပါတယ်ဆယ်ဆောက်တိုင်းမကောင်းတာမဟုတ်ဘူးဆယ်တွေဆောက်တိုင်းလည်းလုံးဝအကောင်းကြီးဖြစ်သွားတာမဟုတ်ဘူးအကောင်းတဲ့အစိုးရကတော့ဒီဆောက်တဲ့နေရာဆယ်ရဲ့ပမာဏပြန်ပြီးရရှိနိုင်တဲ့အကျိုးအမြတ်အဲ့ဒီပေါ်တွေပူတည်ပြီးတော့မှပဲသုံးသပ်ရမှာပါပဲ
ဆောက်ပြီးသားဆယ်တွေထဲမှာဆယ်တက်ကတူလို့ခေါ်လို့ရတယ်ဆယ်တော်ကြီးနဲ့ကင်းသားဆယ်တွေကတကယ်အကျိုးပြုတဲ့ဆယ်တွေပါ
ဆယ်တော်ကြီးဆယ်ကတော့မန္တလေးတိုင်းမေရာမြို့နယ်ထဲမှာရှိတာပေါ့လေဟိုအတက်ပညာရပြောမယ်ဆိုရင်အရင်တော့ဟိုဒမ်မော့ယူနီဗာစီတီလို့တော့မှဒီလိုမျိုးတင်စားပြီးပြောထားတယ်ဘာလို့လဲဆိုတော့ဆယ်ဆောက်တယ်ဆိုတာဒီမြေချောင်းတွေကိုပိတ်လိုက်တာ
回来的卡嘛，米达呢铺皮上米达的面包的，然后工具呢上我手头线呢工具的面包，阿鲁木板呢胶楼呢有是比较嘛，工具的面比较老的胶大的面包的，阿拉牛煎面快炸卤鸭的包的，啊，在烧的卡嘛，卤鸭的地烧鱼的是爱心母女她，然后这些的个啥一毛目的比较都老家了。在老一辈家咯，我我那表外的在牛杀玻璃蛋白，都没有弄我帮水比较少茶的在皮蛋玻璃，那你答应对三九米对一百对哪里来弄来呢？我的就两只大投入下来，两只大吧，你来呗，细点玻璃。哦，那里没有太阳没，都没阳光的，干那里那设备了，现在现在现在阿路被挖了不？阿路被挖嘞，看见了，那里太阳没，地基里边的，像路被哪里边嘞，是吧嘞？再到以后了，高呢都叫阿妈话呗，烧开嘞，那家嘞，家瓦味嘞，冬嘞那家嘞，伢伊家瓦味。跟他了里边是，他徒步的，因为我了，伢伊就这个嘞，那不跟他是面包嘞，还个再到里边伢伊面嘞。伢嘞是嘞，对烧茶嘞，对加红木路。啊，伢嘞是嘞，偷奶呢，我才有一对一礼拜嘞，背奶呢，阿里阿尼一对苗尼阿妈，家里留的东西我把我伢来嘞，是吧嘞？
爸妈比嘛，阿舅比嘞先啊，这个的那苦老白偷别路伢了，阿伢来买嘛
嘛。这都没干吧？我包哟，这里啊，爸妈利用路线，那他们在公园头，在往都往阿正阿姑上烧煤瓦的哩。
在都往阿正阿姑嘞，阿舅比啦，偷我老细的啦。
他我当叫那嘛嘞，叫么收入钱咯，他我没干了哇哦。
Engineer 不米别啦，别伢想，我顶白嘛，哪得帮忙咯？地大干里没路拉家嘞，菜煮嘞，俺也讲过，表别别把没事那个点表演，地的人不对，对半年米别伢干那个，地麻烦也拿来别伢子，哪得帮忙点别送家安慰呢？
တောက်ချန်နေညမှာထုတ်လွှင့်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါ7မိနစ်6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30 40 48နဲ့ဒီလိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်အမေရိကန်ပြည်သူကကိုချိုးစည်းဝါအတွက်ဦးစားပေးမှဖြစ်ပေမဲ့ကမ္ဘာစည်းဝါးမှာအရေးကြီးတဲ့ခန်းကဏ္ဍကဆက်လက်ပါဝင်နေမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပတဲ့ကမ္ဘာစည်းဝါးနီနော့ပလေဝဲမှာဒီကနေ့မင်းငွန်းပြောကြားရမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်အမေရိကန်ပြည်သူဖွံ့ဖြိုးတိုးတက်လာတဲ့အမျှကမ္ဘာကြီးလည်းဖွံ့ဖြိုးတိုးတက်လာမှာဖြစ်ကြောင်းသမ္မတကပြောဆိုလိုက်တာပါအမေရိကန်သမ္မတယူကော်ဝင်မှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကိုရာထူးကဖယ်ရှားဖို့ပြီးခဲ့တဲ့နေ့ထက်သမ္မတထရန့်ကညွှန်ကြားခဲ့တယ်လို့ပြောဆိုတဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းဒီကနေ့ပဲသမ္မတကညင်းဆန်လိုက်ပါတယ်အထူးစုံစမ်းရေးမှူးရောဘတ်မိုလာကိုဖယ်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့သတင်းဟာအတုယောင်သာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစည်းဝေးနီနော့ပလေဝဲမှာရောက်နေချိန်သမ္မတထရန့်ကပြောဆိုခဲ့တာပါမြန်မာနိုင်ငံကိုရုရှားကဆက်လက်နဲ့ပစ္စည်းတင်ပို့တာမြန်မာနိုင်ငံရဲ့ကွာကွယ်ရေးစွန့်ရင်တွင်းမြင့်မှုအတွက်သာရည်ရွယ်ကြောင်းနဲ့အမေရိကန်ရဲ့စိုးရိမ်မှုတွေဟာအခြေမြစ်မရှိတဲ့အကြောင်းရုရှားကတုံ့ပြန်ပြောဆိုလိုက်ပါတယ်။ရုရှားနိုင်ငံလုံး SU-30 မျိုးစားချက်တက်လျင်6ဆင်းမြန်မာနိုင်ငံကိုရောင်းချမဲ့အစီအစဉ်ပေါ်စိုးရိမ်ကြောင်းနဲ့ပြန်လည်စဉ်းစားဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတိုက်တွန်းခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲရုရှားကတုံ့ပြန်ပြောဆိုလိုက်တာပါ။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံရဲ့ကာကွယ်ရေးစွန့်ရင်မြင့်တင်ဖို့ရည်ရွယ်ချက်နဲ့အရက်သားတွေအထိတ်ဒုက္ခရောက်အောင်ချင်းချောက်မှုဖြစ်နိုင်တဲ့အခြေအနေတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ဆက်ပြောဆိုမှုဟာစိတ်ကူးယဉ်ပြောဆိုရရောက်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တာပါမြန်မာနိုင်ငံပေါ်ဝေဖန်ပြောဆိုနေကြတဲ့လူခွင့်ရလူရှားသူတွေကိုဂရုစိုက်ဖို့မလိုတဲ့အကြောင်းမြန်မာစိုးရထိုင်တန်းကောင်းဆောင်ဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောဆိုလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်ရောက်ခဲ့တဲ့နယူဒေလီမြို့တော်ကညီလာခံမှာသမ္မတကပြောဆိုသွားတာပါ
တရင်အချင်းချက်ကိုအကုန်လုံးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှာကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Panel ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်ထိ line to meter 1925 30နဲ့ line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောတာရှင်များအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေကြပါစေ VOA မြန်မာဘာသာအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.